ကနေသိညာသိနှင့်ပညာသိငါးညမြောက်ဖြစ်ပါတယ်ဒီငါးညမြောက်မှာရုပ်တက်၈ပါးကိုဆက်လက်ပြီးတော့တရားရှုပွားတတ်သည့်အထိရှင်းလင်းပြီးမှဖြစ်ပါတယ်ယောဂီတို့အဘိဓမ္မာသင်္နှံများတက်တကယ်သို့ဆောင်းဝဲဖြစ်တဲ့ယုံသင်ပြီးမှမဟုတ်ပါဘူးတရားရှုတတ်သည့်အထိသင်ပြီးမှဖြစ်ပါတယ်မသင်ပြီးမီမှာမှတ်သားစရာပုဂ္ဂိုလ်၄မျိုးအကြောင်းကိုပြောပြီးတော့ခဏတရားကိုဖွင့်လဲရအောင်ပုဂ္ဂိုလ်၄မျိုးရှိတယ်တဲ့မိမိတို့ကိုယ်တိုင်ဘယ်ပုဂ္ဂိုလ်ထဲမှာပါတယ်ဆိုတာကိုနာရင်းနဲ့လည်းပဲဆုံးပြတ်ကြည့်ကြသုံးသပ်ကြည့်ကြဉာဏ်နဲ့ထဲမှာပါနေရင်ကောင်းတဲ့ထဲမှာပေါအောင်ကြိုးစားကြပုဂ္ဂိုလ်၄မျိုးကနံပါတ်၁ကတော့သာသနာနဲ့ကြုံပြီးတော့သာသနာကိုမကြိုက်တဲ့ပုဂ္ဂိုလ်နံပါတ်2ကသာသနာကိုကြိုက်တော်လဲသာသနာနဲ့မကြုံတဲ့ပုဂ္ဂိုလ်နံပါတ်3ကသာသနာနဲ့လည်းမကြုံဘူးသာသနာကိုလည်းမကြိုက်ဘူးဒီပုဂ္ဂိုလ်ကတယောက်ပေါ့နံပါတ်4ကတော့သာသနာနဲ့လည်းကြုံတယ်သာသနာကိုလည်းကြိုက်တယ်ဆိုတဲ့ပုဂ္ဂိုလ်အလုံးပေါင်း4ယောက်သာသနာနဲ့ကြုံပြီးတော့သာသနာမကြိုက်တဲ့ပုဂ္ဂိုလ်ဟာဘယ်လိုဟာမျိုးလဲဆိုရင်ဗုဒ္ဓဘာသာတော့ဖြစ်ပါရဲ့ဒါပေမဲ့လို့ဓာတရားပရမတရားသစ္စာတရားဝိပဿနာတရားကိုလုံးဝကိုစိတ်ဝင်စားအောင်အဲ့ဒီဝိပဿနာနဲ့ပတ်သက်ရင်ဘယ်စားအောင်မှလည်းဘယ်ဘယ်တရားမှလည်းမနာဘူးဘယ်တရားစကားမှလည်းမဝင်ဘူးတရားဆိုဝိဝရရှောင်းနေအဲ့လိုပုဂ္ဂိုလ်မျိုးဟာသာသနာနဲ့ကြုံပြီးတော့သာသနာကိုမကြိုက်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒုတိယသာသနာကိုကြက်ပြီးတော့သာသနာနဲ့မကြုံတဲ့ပုဂ္ဂိုလ်ကတော့ဗုဒ္ဓသာသနာမှာတဦးလောက်ပဲရှိခဲ့ပါတယ်အဲ့ဒါကမြတ်စွာဘုရားခမည်းတော်သုတ်တော်ရဏမင်းကြီးကိုးကွယ်ခဲ့တဲ့ကာလဒေဝီလယတိအဲ့ဒီခေတ်ချင်းကတော့ဗုဒ္ဓသာသနာမှမရှိသေးပဲနဲ့အာလုံအိန္ဒိယတရင်္ဂလုံးဟာဘာသာခြားတွေကြီးပဲဟိန္ဒူဗြဟ္မဏဘာသာဝင်တွေပေါ့ဗြဟ္မာပဲအဓိကထားကိုးကွယ်ကြရဒါမဲ့လို့ဒီချိန်မှာလည်းပဲဒါနသီလသမထကတော့ရှိတယ်ဝိပဿနာပဲမရှိတာဘာပဲမရှိတာသစ္စာလေးရောဝိပဿနာတော့မရှိဘူးအဲ့ဒါကဗုဒ္ဓဘုရားမှာပေါ်တာကျန်တဲ့ဒါနသီလသမထရှိတယ်။ဒါကြောင့်အဲ့ဒီကာလဒေဝုလရေတိကြီးဟာသမထတွေကျင့်ကြံပွားများလိုက်တာဇန်ဒီအပင်ကြီးတွေရမြေချိုးမိုးပြန်ကောက်ကင်ကြိုက်တယ်လို့ပြန်လို့ရ၊နှက်ပြီမှာပြီးကြိုက်တယ်လို့နေလို့ရ။ဒါရင်မကသူ့ရဲ့အပင်ကြီးတကိုးနဲ့ရှေ့ဖြစ်ပြီးသားကဘာပေါင်း40နောင်ဖြစ်လက်တဲ့ကဘာပေါင်း40အထိကိုသိနိုင်မြင်နိုင်သေးတယ်တကိုးကြည့်လိုက်တာဒါကြောင့်သူဟာနေခင်းခါမှာဆိုရင်လူတွေကဆူတယ်ဆိုပြီးတော့နတ်ပြည်ကဥယျာဉ်တစ်ခုထဲမှာသွားနေတယ်နေခါဒီလေရေသေးကြီးကအညာကလူကြီးတိတ်မှလူပြည်ပြန်လာတယ်အဲ့လောက်တကူကြီးတကယ်တော့သူနတ်ပြည်နေတဲ့အချိန်မှာနတ်သားနဲ့သမီးတွေဝမ်းသာအားရဟိတ်ကျွေးလိုက်ကြတာနတ်ပြည်တွေဘီလုံးတိတ်တိတ်တုံသွားတယ်ဒီတော့ရေသေးကြီးကဘယ်နဲ့နတ်ပြည်ကအေးချမ်းနဲ့ဥယျာဉ်နဲ့လာနေပါတယ်ဆူလိုက်တာမယုံမှအဟိတ်မင်းတို့ဘာတွေဆူကြ။အာရေတကြီးလူပြေမှာဖခင်အလောင်းမွေးပြီ။ဒါကြောင့်ဒီဖခင်ရှင်ရဲ့တရားတွေနာကြပြီးတော့ဝိနည်းတော်တော်တွေအပေတကပြေးကြတော့မယ်။နိဗ္ဗာန်ချမ်းသာတက်ကြီးခံစားကြတော့မယ်။ဒါကြောင့်ဝိနည်းတော်တော်တွေအလုံးကိုစားဝမ်းသာအားရဟိတ်ကျွေးကြတာပါ။တွေ့အောင်ဟောသွားတယ်။ဩဖခင်အလောင်းတော်မွေးဆိုပါလား။ဒါအင်မတန်တွေ့ရခဲ့မြင်ရခဲ့တဲ့အရာပဲဟာဘယ်သူမွေးတော့အရှင်ကိုးကွယ်တဲ့တဉ္ဇသိကြီးကိုးကွယ်တဲ့တောရဏမင်းကြီးရဲ့အမိဖေခေါင်းကြီးမာယာတေဝကမွေးတယ်ဆိုတော့အေးချက်ချင်းသွားမှဖြစ်မယ်ဆိုပြီးတော့ရှင်အောင်ပြောရရင်တော့စံထားတဲ့လက်ကလေးကိုးတယ်လို့ပဲကြားတယ်အဲ့ဒီနတ်ပြည်ကနေပြီးတော့ တော်ရဏမီနန္ဒရတန်ရောက်သွားတာစိတ်တကိုးကိုရေဝါရရှင်မင်းကြီးတင့်သားလေးမှုတယ်ပြောတယ်ဟုတ်လားဟုတ်ပါတယ်ခေါ်ခဲစမ်းခေါ်ခဲစမ်းအဲ့ဒါသာမန်မဟုတ်ဘူးဖခင်အလောင်းဖြစ်တယ်ခေါ်ခဲ့ဟုတ်မဟုတ်ငါတကိုးနဲ့ကြည်အောင်မယ်ဆိုပြီးတော့ဟိုကခေါ်လာအဲ့ဒါရေတည်ရင်နဲ့ရောက်တော့ကိုခေလိုပေါ့ကလေးလေးလမ်းတစ်ဖက်ကန်ပြီးတော့ဥတော်လောအောင်တော်ရဏမင်းကြီးကဒရဏမင်းသားလေးရဲ့လက်လေးနဲ့ပဲကင်လိုက်တယ်။ဟိုကကမ္ဘာလောကမှာအမျက်ဆုံးပုဂ္ဂိုလ်ပဲဖြစ်ရှိခိုးလို့ရမှာ။အကလေးလေးကကောင်းကင်အလိုလိုတက်သွားပြီးတော့အာသင်ဒေဝိလာယတိလောကမှာငါသားလေးအမျက်ဆုံးဖြစ်တယ်။ငါတည်းမြတ်တဲ့ပုဂ္ဂိုလ်မရှိဘူး။ငါရှိခိုးတတ်တဲ့ပုဂ္ဂိုလ်လောကမှာမရှိဘူး။ငါကဘုရားလေးတလောကလုံးရှိခိုးထိုက်တယ်လို့မပြောတော့လေပြောတကယ်တော့မွေးကာဇဖခင်အလောင်းတတော်လေးရဲ့ခြေဘုံနှစ်ဘက်ဟာဒေဝိလာရည်တည်ရဲ့နှစ်ဖူးမှာသွားထီးတယ်။သူကတကိုးရှင်ပဲသူနှစ်ဖူးကိုဖခင်အလောင်းရဲ့ခြေဘွားလေးနှစ်ဖက်လာထီးရတဲ့အပင်ကြီးနဲ့ကြည့်လိုက်တယ်ဖခင်ဖြစ်မှာဟုတ်မဟုတ်ဆိုတော့တန်းတွေ့တာပဲဟာဖခင်ဖြစ်မှာအတိပါမြင်သွားတယ်လေဒီနေ့ဖခင်ဖြစ်တယ်လို့ကိုမြင်သွားတာသူတကိုးပါလေအဲ့ဒီမှာတင်ရည်တည်ကြီးဟာလောက်ချင်းမို့ရှိခိုးပြီးတော့ငိုချင်းရေချင်းနှမျိုးပြုတ်တယ်ငိုလဲငိုတယ်ရည်လဲရည်တယ်ဒီမှာတင်တော်ရဏမင်းကြီးကမေးတယ်ကလေးလေးပြောမှသူ့နေရာသူပြန်ပြီးတော့နေတယ်ပေါ့အတင်ရည်တည်းဘာလို့ငိုချင်းရေချင်းပြုတ်တာတော့ငိုတာကငါ့အတွက်ရည်တာကတင်တို့အတွက်ရှင်းပါအောင်ဗျာတင်သားဟာတကယ်ဘုရားပြင်မှာဒါမဲ့လို့သင်သားဖယားဖြစ်လို့သစ္စာ၄ပါးဝိပဿနာတရားတွေဟောတဲ့အချိန်ကျတော့ငါလူပြင်မရှိတော့ဘူးသေသွားပြီသေပြီးတော့သင်သားဖယားဟောတဲ့တရားတွေနာလို့မရတဲ့ဦးဇင်းပထမညဒုတိယညလည်းပြောခဲ့တဲ့သောတာပန်မတည်တဲ့ဘုံလေးအရူပ၄ဘုံပဲဘုံနဲ့သောတာပန်မတည်ဘူးလေဒီဘုံကဘာလို့မတည်လဲဆိုတော့ရုပ်မရှိဘူးနာမ်ပဲရှိတယ်စိတ်စိတ်တည်းနာမ်ပဲရှိတယ်ယုံမရှိတော့နားအကြည့်ယုံနားမပါဘူးဒီတော့တရားနာလို့မရဘူးဒါကြောင့်သောတာပန်လုံးဝဒီခွင့်မရဘူးသောတာပန်မှမဒီတော့ဉာဏ်နဲ့မဲ့တဲ့ကိုယ်တွေဘယ်လိုမှမြနိုင်တော့ဘူးဒါကြောင့်ငါတွေကရှုံးကြီးမိကရှုံးပြီဆုံးကြီးကြီးမကဆုံးပြီငါဘဝကြီးတဏ္ဍာတစ်ချောက်သွားပြီမျောပြီဒါကြောင့်ငါဝမ်းနေလို့ငိုတယ်ရည်ဓာကရည်ဓာကတင်းတို့တွေ့တင်းတို့ကတော့မှီတယ်တင်းတို့ရဲ့တားတော်ဖရာတရားတွေအေးကြံစွာနာယူလွယ်ကူသောကျင့်လင်မြန်တဲ့အသိဉာဏ်နဲ့တို့ဒီမဉာဏ်ပဉ္စဉ္ဏ်ရပြီးတော့နိဗ္ဗာန်ဆံမြန်းကြတော့မယ်လို့ပြောချတယ်တကယ်လည်းဟုတ်ပါတယ်ဘုရားလောင်းဘုရားပြည့်တဲ့အချိန်မှာဒီရေကကွယ်လွန်ပြီးတော့ဥတီအာရုပမြမပုံမှာဘာမှသုံးမရတော့ပါဘူးသွားချပြီဘလောက်နင်းတာလေလို့ဒါကြောင့်ဒေဝလာကြီးတို့ပုဂ္ဂိုလ်မျိုးကြတော့သာသနာကိုကြိုက်တော့လေသာသနာနဲ့ကြုံသေးရဲ့လားကြုံပါဘူးဗျာအဲ့မကြုံဘူးအဲ့ပုဂ္ဂိုလ်အဘယ်တော့သာသနာကိုလည်းမကြက်ဘူးသာသနာလည်းမကြုံဘူးဆိုတာတော့အဘယ်ပုံသားတွေပဲထားလိုက်ကြဆိုသူတို့ကကြက်ရမှလည်းမသိတော့မကြက်ဘူးပါထားကြဆိုပေါ့နောက်သူတို့သာသနာတူတယ်သူသာသနာကြောင့်ဘလို့မှနားမလည်နိုင်ဘူးဒါကြောင့်မကြုံဘူးလည်းခေါ်တယ်အဲအဘယ်ပုံသားတွေပဲသာသနာနဲ့လည်းကြုံတယ်သာသနာကိုလည်းကြိုက်တယ်ဆိုတာအခုတရားနာပြည့်တဲ့အားလုံးလို့ဖြစ်ပါတယ်ဘုရားဘာသာလည်းဖြစ်နေကြပြီဒါနသီလတမ္ပဒကုသိုလ်များအပြင်သစ္စာတရားဝိပဿနာတရားများဘုံကြီးကြအခန်းအခြေကိုခံပြီးတော့ကျင့်ပနာယူကြတယ်။အဲ့ဒါသာသနာနဲ့လဲကျုံပြီးတော့သာသနာကိုကြိုက်တဲ့ပုဂ္ဂိုလ်များပဲဖြစ်ပါတယ်။ဒါကြောင့်သာသနာနဲ့ကျုံပြီးတော့သာသနာမကြိုက်တဲ့ပုဂ္ဂိုလ်များပါရင်ဒီလိုတရားများနာပြစ်အောင်ဆွဲဆောင်ဖို့စည်ယုံဖို့အကြံပေးဖို့မိတ်ဆွေကောင်းထဲမှာတာဝန်ရှိတယ်လို့တရားဥပမာစပြောပါရစေ။ကဲမနေ့ကတက်ရှိပန်းသွားကြရအောင်။မနေ့ကတက်ရှိပန်းမှာပထဝီဓာတ်ကိုအကျဉ်းပြောခဲ့ပြီးအကျေကိုတော့နောက်တရားထင်းရွေးမိသားစုများကထုတ်လိုက်မယ်မေတ္တာဗုဒ္ဓံအရေများစီရီကိုရဲ့အနတ္တမြင်လျင်နိဗ္ဗာန်ဝင်စီရီကိုရဲ့မှာတိတ်ခွေများလည်းထွက်ပါလေဒဇက်ခွေအဲ့ဒီမှာအကျေနာရဦးဉဏ်တာအခုစုံအောင်ပေါ့ကိုရီအလုံးပေါင်းလိုက်ရင်ဒါစုံလင်သွားအောင်လို့ဒါအစက်နဲ့ဟောပြနေပါတယ်အဲ့တော့နောက်ထပ်ပထဝီဓာတ်ပြီးတော့အာဘောဓာတ်ဘာဓာတ်တဲ့အာဘောဓာအာဘောဓာကိုတချို့ကရေးလို့ပဲသိတယ်ဒီလိုသိလို့မရပါဘူးဒါလောကသိပါပဲ ဒါဆိုအဘောဓာကိုဘယ်လိုသိရမလဲဆိုလို့ရှိရင်ဖွဲ့စည်းခြင်းနဲ့ယူစည်းခြင်းလို့သိဘယ်လိုသိရမှာတော့
ဖွဲ့စည်းခြင်းနဲ့ယူစည်းခ
ြင်းအေးဖွဲ့စည်းခြင်းသဘောနဲ့ယူစည်းခြင်းသဘောဟာအဘောဓာလို့သိပါဖွဲ့စည်းတာလည်းအဘောဓာပဲယူစည်းတာလည်းအဘောဓာပဲအဲ့တော့ဖွဲ့စည်းဖို့နမူနာလေးတစ်ခုတော့ပြောရအောင်မြင်သာယုံလေးပေါ့မြင်သာယုံလေးပြောရရင်အခုယောဂီတို့ဒီဖုံမှုန်တွေကိုလက်နှစ်ခုသုံးခုလောက်ဆုလိုက်ပြီးတော့ရေနဲ့တမအောင်နေလိုက်ရှင်တုံးဖြစ်မသွားဘူးလားဖြစ်သွားတယ်အဲ့တော့တမုံကြီးရှိနေတဲ့မြေမုံတွေဟာအခဲကြီးဖြစ်တဲ့ရုပ်တွေအဲ့ဒါဖွဲ့စည်းသွားတာခေါ်တယ်နော်ကတ်သွားတယ်အဲ့ဒါဆိုလို့ရှိရင်အဲ့ဒီတမုံကြီးရှိနေတဲ့မြေမုံတွေကိုအတုံးကြီးခဲကြီးဖြစ်သွားအောင်ဘဇူကဖွဲ့စည်းပေးတယ်လေဘဇူကကတ်အောင်လုပ်ပေးတယ်လေလို့မိကုံထုတ်ပါအပေါ်ရဆုံးတော့အာအရှင်ပြအရာရေနဲ့သွားနေလို့ရှင်ခဲဖြစ်တာပါရေတက်ကြောင့်ဟုတ်လားရေကြောင့်ရှင်လုံးကြီးဖြစ်သွားတာဖုံးဖုံးနေရကတ်သွားတာလို့ဖြေလိမ့်မယ်မဟုတ်ပါဘူးဒါကအပေါ်ရန်အမြင်ပါပရမတ်အမြင်နဲ့ပြောမယ်ဆိုရင်အဲ့ဒီလိုတမုံကြီးရှိနေတဲ့ဖုံးဖုံးနေအတုံးအလုံးခဲဖြစ်သွားအောင်ဖွဲ့စည်းပေးတာဟာအာဘောဓာဘာတတ်တဲ့အဲ့အဘောဓာတ်ကဖွဲ့စည်းပြီးတော့အတုံးကြီးဖြစ်သွားတာ။အာလက်မကောင်ဘုရားရှင်ပြဒီမှာရည်တွေရှိလို့ပါ။ဒါဆိုလွယ်လွယ်လေးပါ။အဲ့ဒီရည်တွေ6တောင်ရှင်တော်ကြီးကိုမိခင်လိုက်လေ။6တရားသွားပြီးကယောဂီတို့ရည်ရှိသေးလား။
ရှ
ိပါဘူး။တော့ဖုံမှုန်နေရာယောဂီများကံမြဲကံမနေဘူးလား။မန
ေပါ
ဘူး။ဘိုးတော်ကကြစ်သွားတယ်။အော်အဲ့ကြံမှာတေးကြတဲ့ရည်မှမရှိတော့ပဲပဲ။ဒါအဘောဓာတ်ကဖွဲ့စည်းပေးတာ။တော့အဘောဓာတ်ရုပ်မြင်လို့ရပါမလား
။
မရဘူး။ကံလို့ရပါမလား။
မရပါဘူး
။အတုံးလုံးခရုတ်ရှိပါမလား
။
မရှိဘူး။ဖွဲ့စည်းတဲ့သဘောလေးပဲ။တော့မို့ယူစည်းတဲ့သဘောဒါပဲ။အဲ့ဒါရုပ်တက်ပဲ။ဒါကြောင့်ဉာဏ်ကြီးမားတဲ့ပုဂ္ဂိုလ်များချက်ချင်းသိအောင်ဖြတ်ပြောမယ်။ဘုရင်ဟောတဲ့ရက်ကတအားနည်းလို့ဘုရင်တို့ကောတောင်းမှာဆိုတာ73ညဘိမှာ14ညဖြစ်ပြီးသားမှာ15ညဒီမှာဘုရင်9ညနဲ့ဒါပြီးဟောနေတာဆိုတော့နည်းလို့မို့ကိုညာရှိတဲ့ပုံပုံများလည်းချက်ချင်းသဘောပေါအောင်ပေါ့လေဒီတော့ဒီမှာယူစီးနေတဲ့သဘောနဲ့ဖွဲ့စည်းနေတဲ့သဘောဟာသဘောတရားလေးဆိုတာဒီရုပ်တက်ဟာသဘောလေးပဲအတုံးလုံးခဲ့မှုသာသိအောင်ဘာနဲ့ပြောမလဲဆိုရင်နံတရားနဲ့ကပ်ပြီးတော့ပြောအောင်ဆက်စောကမြင်းတိတိကြာတိစိတ်နဲ့တကွစစ်တသိလောဘဒေါသမောဟမာနတရားပေါ့အဲ့ဒီနံတရားများမှာယောဂီတို့အတုံးအလုံးအခဲအရေအဖက်အမုံမွားဆိုတာရှိသလား
မ
ရှိဘူးနော်နာဆိုတာတိတဲ့သဘောလေးဟုတ်လားအာယုံတိတဲ့သဘောလေးအဲ့ဒီတိုင်းမှာပဲတဲ့ရုပ်တက်28ပါးလုံးပရမတ်ရုပ်တက်28ပါးလုံးဟာဖောက်ပြန်တဲ့သဘောတရားလေးကြည့်ပါပဲနာတရားကဲ့သို့အဲ့ဒီရုပ်ဟာလည်းပဲအတုံးအလုံးအခဲအရေအဖက်အမုံမွားဘာမှမရှိဘူးမှလက်ပြီးတော့အဲ့လိုသိရမယ်ပြက်တယ်မမြဲဘူးဆိုတာအဲ့ဒီသဘောတရားလေးတွေပြက်နေတာလက်ကြီးတွေဟုတ်လားခြေတော်ကြီးတွေပေါင်ကြီးတွေခါးကြီးတွေခေါင်းကြီးတွေပြက်နေတာမဟုတ်ဘူးဒီလိုသိတာဒါအင်မတန်ရည်ကြီးလို့ဩော်ဒါဆိုရင်ဒါဖွဲ့စည်းတဲ့သဘောဒီလိုလေးကိုနောက်ယောဂီတွေအခုခန္ဓာကိုယ်ကြီးပေါ့ခန္ဓာကိုယ်သားတယ်ဇဝင်တပင်စကြီးပေါ့ဆံပင်လို့မခေါ်ဘူးလ
ား
ခေါ်တယ်အဲ့ဒီဆံပင်ဆိုတဲ့ဒရက်ပေါ့နော်တရက်ကြီးဖြစ်လာအောင်ဓာတ်ကလေးတွေပေါင်းပေးထားတာပဲပရမတ်ဓာတ်တွေပေါင်းလိုက်ရင်ဒါတရက်ပုံစံပညာကြီးပေါ်လာတာဒီတော့ဇံမင်းလေးတစ်ချောင်းဖြစ်သွားအောင်အဲ့ထဲမှာလေမြူအမုံပေါက်အများကြီးပါတယ်နော်အဲ့ဇံမင်းတစ်ချောင်းထဲမှာပဲပထဝီအာဘောတေဇောဝါယောဩနာကန္နာရာသဩဇာအကုန်ပါတာမဟုတ်ရုပ်တဲ့28ပါးလုံးအကုန်ပါတယ်ဒီ7ပါးကတိတာလို့လို့ထုတ်ပြထားတာအကုန်ပါတယ်ဒီဇံမင်းလေးတစ်ချောင်းထဲမှာအဲ့လိုမြေမုံပေါင်းများစွာကိုဆံမင်းပုံစံတစ်ချောင်းဖြစ်သွားအောင်အဲ့ဒါအဘောဓာတ်ကဖွဲ့စည်းပေးတာ။ဒါကြောင့်ဇပင်လို့ဖြစ်လာတာ။အော်လက်ဆက်သက်တို့အဘောဓာတ်ကအသားမုံပေါင်းများစွာမြေမုံပေါင်းများစွာတက်ပေါင်းများစွာကိုဖွဲ့စည်းပို့လို့ဆံမင်းဖြစ်လာတယ်။အဲ့ဒီအဘောဓာတ်ကဖွဲ့စည်းပြီးလို့ခြေသက်လက်သက်ဖြစ်လာတယ်။အသားတွေအယိုးတွေအသွေးတွေခေါင်းတွေခြေလေးတွေဖြစ်လာတယ်။အော်လက်ဆက်သက်တို့ငါတို့ခန္ဓာတစ်ခုလုံးဟာအဘောဓာတ်ကဖွဲ့စည်းပေးတဲ့သဘောလေးပဲလို့အလောက်သိထိုင်ရင်လုံးလုံးပါပြီ။သာဘောဓတ်တေဇောတဲ့တေဇောဓတ်ကဘူသဘောအေသဘောဒီတဲ့ရှင်အောင်ပြောရင်ရင့်ကျက်တဲ့သဘောပဲ ဟိုယောဂီတို့ဦးဇင်းတို့အသက်ကြီးလာတော့မျက်စိတွေမှုန်လာကြပြီနားတွေထိုင်လာပြီဇပင်တွေဖြူးလာပြီခါးတွေကုန်းလာပြီအရင်တော့လည်းတူသေးရဲ့လားမတူတော့ဘူးအိုလာတယ်လို့ပြောတာပေါ့တကယ်တော့ဒါတေဇောဓာတ်ကလောင်လို့ပါတေဇောဓာတ်လောင်နေတာတေဇောဓာတ်ဟာရှင်းကျက်တဲ့သဘောပဲမပူတယ်အေးတယ်ဆိုတာရှင်းကျက်မှုကိုဖြစ်စေတာပါပဲရှင်းကျက်သွားတာကတေဇောဓာတ်လို့မှတ်ပါပူတယ်အေးတယ်ဟာရှင်းကျက်ခြင်းဖြစ်စေတဲ့အကြောင်းတရားမဟုတ်ဘူးလေတေဇောဓာတ်လို့ခေါ်နိုင်ပါတယ်ခေါ်ရင်တော့အဲ့တေဇောဓာတ်ကလည်းသဘောလေးပဲပူတယ်သဘောလေးနဲ့အေးတယ်သဘောလေးရှင်းကျက်တဲ့သဘောလေးဒါပဲအတုံးလုံးပဲဘာမှမဟုတ်ဘူးတူတူပဲရုပ်ဓာတ်မှန်တယ်မြန်နံတက်လို့သဘောလေးကြည့်ပဲရက်ွက်တစ်ခုမိလောင်တယ်မိလောင်တဲ့ကယောဂီတို့မရှိလိုက်ဘူးမသိလိုက်ဘူးပေါ့မိလောင်ပြီးမှသိရတယ်ဘယ်ရက်ွက်မိလောင်နေနောက်နေမိရေငိမ့်သွားမှသွားကြည့်ကြဒီတော့အဲ့ဒီနေရာမှာမိလောင်ထားတဲ့ပြာတွေတွေ့မယ်နောက်တစ်ပင်နေမိကျွမ်းထားတာတွေ့မယ်အိမ်နေမဲနေတာတွေ့မယ်ပေါ့တို့တော့မိရတော့သူမတွေ့ရပါဘူးဒါပေမဲ့လို့ဩဒီရက်ွက်အရင်ညကအရင်နေ့ကမိလောင်သွားတာပဲလို့မသိနိုင်ဘူးလားသိနိုင်တယ်မိတော့မြင်လိုက်ရရဲ့လားမမြင်ပါဘူးတိုးတော့မိလောင်တော့မှမသိဘူးလားမသိပါဘူးသိတယ်အဲမိလောင်ပြင်ကြည့်ပြီးတော့သိတယ်ဒီတိုင်းမှာဦးဇင်းတို့ယောဂီတို့ငငယ်ရနဲ့မတူဘဲနဲ့ဇပင်တွေဖြူလာတာမျက်စိတွေမှုန်းလာတာခါးတွေကိုင်းလာတာနားတွေထိုင်လာတာကရုဏီပြက်လာတာသွားလို့လည်းမကောင်းတော့တာပေါ့အဲဒါယောဂီတို့ကြီးမှတ်လိုက်စမ်းအဲဒါတေဇောဓာတ်ကလောင်ထားတာယောဂီတို့တေဇောဓာတ်မိလောင်ပြင်ခန္ဓာကြီးပါတေဇောဓာတ်ကတော့မြင်လို့မရဘူးသဘောတရားလေးအဲ့လိုသဘင်နေပြီမျက်စိတွေမှုံပြီးတော့ခါအသားရည်ရသား6ကပ်ပြင်းနေတွေတွန့်လာတာဟာရက်ွက်တစ်ခုမိလောင်သွားတဲ့ကဲသို့ယောဂီတို့ရဲ့ခန္ဓာကိုယ်မှာလက်တေဇောဓာတ်ကနေစဉ်လောင်သွားတာပါမိလောင်ပြင်းကြီးကိုကြည့်ပြီးတော့ဩငါတို့ခန္ဓာကိုယ်မှာနေစဉ်တေဇောဓာတ်ဟာလောင်ကျွမ်းနေတာပါလားလို့တတိပစ္စယဝင်လိုက်ချင်းမဲ့ပြီလေတာအဲ့ချာမှာတစ်ခါတည်းသေးတာပဲဒီတော့တေဇောဓာတ်ဟာလည်းမြင်ကောင်းတဲ့အရာမဟုတ်ဘူးထီကောင်းတဲ့အရာမဟုတ်ဘူးသူလည်းအလုံးတုံးရဲ့အခက်အရေးပဲမှာပါမရှိဘူးတဘောအေးတဘောရင့်ကျက်တဘောလေးပဲဒီလိုလေးမှတ်လိုက်ပါနော်ဝါယောတဲ့ဝါယောဆိုတာထောက်ကန်တဘောလှုပ်ရှားတဘောလေးပဲထောက်ကန်တဲ့တဘောနဲ့လှုပ်ရှားတဲ့တဘောကိုဝါယောလို့သိလိုက်ပါလေးဆိုတော့သွားမသိနိုင်ဘူးလေးလို့သိရင်တရားတဘောတဘောတရားမဆိုင်နဲ့ထောက်ကန်တဘောလှုပ်ရှားတဘောဆိုမှဒါတဘောတရားဆိုင်သွားတယ်အခုယောဂီတို့တရားနာဖို့ထိုင်မနေဘူးလားယောဂီတို့ထိုင်နေတဲ့ပုဂ္ဂိုလ်များကိုလေအောက်လန်ကြမသွားအောင်ဘေးလဲကြမသွားအောင်ရှေ့ငှိုက်မသွားအောင်ထောက်ကံပေးထားတာဝါယောဒတ်ဘာတတ်လဲဝါယောဒတ်အဲ့ဒီဝါယောဒတ်ဘုစုကြောင့်ဖြစ်လို့စိတ်ကြောင့်ဖြစ်တယ်။ငါထိုင်အောင်မှာပဲဟိုကဲဒီဒိဗ္ဗိမာန်နဲ့ဓမ္မိကဓမ္မောင်းနဲ့ရောက်လာပြီတဲ့ထိုင်နာရေထိုင်ခြင်းစိတ်ရေဘုစုရင်ဖြစ်ထိုင်စိတ်နဲ့ထိုင်ခြင်းဘုစုရင်ဖြစ်တော့ထိုင်စိတ်ရင်ပေါ်တယ်လေထိုင်ခြင်းနဲ့စိတ်ပေါ်တယ်အဲ့ဒီစိတ်ကနေပြီးတော့ယောဂီလိုတကူလုံးဝါယောဓာတ်တွေပို့ပြီးလိုက်တယ်ထိုင်ဖို့အတွက်ဝါယောဓာတ်တွေအကုန်လုံးပို့ပြီးတော့တကူလုံးဖြားပြီးတော့အကျော်တရားနေပြီးတော့အဲ့ဒီထိုင်တဲ့စိတ်ကနေပြေးတော့ဝါယောဓာတ်ကနေခါတဲ့ခန္ဓာကိုယ်ကြီးအောက်ပိုင်းကကိုယ်ကြီးကောက်ပြီးတော့အပေါ်ပိုင်းကဖြောင်းသွားတယ်ဝါယောဓာတ်ကတောင့်ပေးထားတယ်အောက်လဲချမသွားအောင်အဲ့လိုထောက်ကံပေးတဲ့သဘောကိုဒါဝါယောဓာတ်လို့မှတ်တရားဝင်ပြီးပြီလမ်းလျှောက်ပြန်ပြီတဲ့လျှောက်ခြင်းနဲ့စိတ်ရလမ်းသွားတာရဲ့ဟုတ်လားလျှောက်ခြင်းနဲ့စိတ်ကအရင်ပေါ်တာဒီမှာခြေတော့တည်းရှောက်တာအဲ့ဒါဝါယောဓာတ်ကလှုပ်ရှားနေတဲ့သဘောလေးပဲသူလည်းသဘောလေးပဲဘာမှအတုံးလုံးခဲ့ဘာမှရှားမရဘူးတက်ကြီးလေးပါပဲအဲ့တော့အဲ့တက်ကြီးလေးပါကိုယောဂီတို့တန်ဝေကရအောင်ဦးဇင်းကမြတ်စွာဘုရားပြတဲ့ဥမာတစ်ခုပြောမယ်တက်ကြီးလေးပါကိုဗုဒ္ဓကဥမာပေးတာကမွေကြီးလေးကောင်တဲ့ဗာလေးကောင
်
မွေကြီးလေးကောင်ဘုရားပြတဲ့ဥမာအာဒီဝုဒ္ဓဘောမှာတော့အချင်းချုပ်အောင်လုံရင်းလေးပေါ့ဘယင်တစ်ပါးဟာအင်မတန်အစိတ်ပြင်းတဲ့မွေးလေးကောင်မွေးထားတယ်ဘယ်ကောင်ကလည်းချက်ချင်းသေးတယ်တချို့ကောင်ကချက်ချင်းပြာကြတချို့ကောင်ကချက်ချင်းရည်ပြစ်ပေါ့အဲ့လိုမွေးလေးကောင်မွေးထားတယ်အခက်တာကဒီမွေးလေးကောင်ကြွေးဖို့မွေးဖို့စောင့်ရဖို့ကိုလိုနေတယ်ဒါနဲ့မွေးမရတဲ့တမ်းမင်းနဲ့ဒီမွေးကြီးတွေကိုပြုစုကြွေးဖို့ဘုစုခိုင်းမလဲရှင်မင်းကြီးဒါအသက်နဲ့ရင်းမဲ့ကိစ္စကြီးလူကောင်းတော့မခိုင်းပါနဲ့လူမိုက်တွေခိုင်းမှာသေတံကြပိစလူတွေခိုင်းတာကောင်းတယ်သူတို့ကငိုလဲအမှန်မွေမကိုက်လဲသူတို့သေမှာသူတို့ငွေကိုက်သေးရင်လည်းကိစ္စမရှိသူတို့ခိုင်းမှာဆိုပြီးတော့သေတံကြပိစရာသွားတရားကိုထုတ်ပြီးတော့အဲ့ဒီမွေတွေပြည့်စုံတဲ့တာဝန်ပေးလိုက် ပြာတော့မသိချောင်။အော်ဘယင်မွေးတဲ့မွေးတွေဆိုတော့ဒါမွေးကောင်းနေနေမှာဆိုပြီးတော့အာရပါရလေးတို့အခါတဲ့ပို့သက်ဆုပ်နေပြီးတော့ပြုသူရှာတဲ့ရေချိုးပေးကျွေးမွေးပေါ့ဗျာ။တကယ်တော့ပြည့်တယ်များမွေးကောင်းဟုတ်ကဲ့လား။မွေးစိုးတွေသူမသိဘူးမသိတော့မကြောက်ဘူး။ကျွေးရှာတယ်မွေးရှာတယ်အဲ့မဲ့စိတ်ကောင်းဝင်တဲ့ချိန်ဆိုတော့မွေးကမကြိုက်သေးဘူးပေါ့ဗျာ။အဲ့ဒီအချိန်မှာတဏှာကျင်နာတတ်သောနန္ဒနာတယောက်ကအတိပေးရှာတဲ့တူတူတိတ်တိတ်။ဟာရသောသားမင်းအကောင့်ထင်မနေနဲ့အဲ့ဒါမွေးစိုးတွေလူကောင်းခိုင်းရင်အသေးမှဆိုလို့မင်းအသေးတန်ကြားပိသပုဂ္ဂိုလ်ကိုခိုင်းတာမလုံးနဲ့ထွက်ပြေးဆိုမှသိရှာတယ်။အော်မလီကြောက်စရာပါလား။မင်းလေးကောင်းတော့ပြောနေတကောင်ကိုက်လည်းချက်ချင်းတုံ့ကနဲ့သေးတာဟိုက်ကောင်ကိုက်ရင်မီလောင်သေးဟိုက်ကောင်ကိုက်ရင်ပြော့ခွေသေးဟာကောင်ပြောတာပေါ့။ဒီကောင်ကိုက်လို့ချင်းအကျော်တွေသေးသေးဘုံပြောတော့မှသူကြောက်ပြီးတော့အဲ့မှာတင်မွေးလေးကောင်ပြစ်ထားပြီးတော့ထွက်ပြေးရှာတယ်တဲ့အဲထွက်ပြေးရှာတယ်လဲအောင်နောက်ကနေပြတာဒါယောဂီတို့ရေသူကဒါလူယုံတယောက်လဲပါတဲ့နောက်လူသားသမား9ယောက်ရဲ့သူလူယုံတယောက်ရဲ့နောက်ကလိုက်ပြီးတော့တတ်ခိုင်းသေးတဲ့ပြေးရှာတယ်အဲဒါပြင်းလွားရင်းနဲ့ရွာပြည့်ကြီးတခုတွေ့တဲ့ရွာပြည့်ထဲမှာစားစရာရလို့ရညာလျှောက်တခါရှာတော့ယောဂီဘာမှတွေးချပါဘူးစားစရာဘာမှမရှိတဲ့အပြင်ဒီရွာပြည့်ကြီးထဲမှာလည်းပဲဓမ္မချောက်ကနေ့စဉ်လာတိုက်ပြန်နေတယ်ကဲယောဂီတို့ချမ်းသာတဲ့အကွက်မြန်ရှိရဲ့လား
ရှိပါဘူး
အဲ့ဒီမှာတင်းတဲ့သူကမြေလေးတစ်ခုကိုတွေ့တော့မှဟိုဘက်ကန်းကတော့ငါချမ်းသာမှာပဲဆိုပြီးတော့ရာသမျှတေလေးဝါလေးဖောင်ဖွဲ့ပြီးတော့ကုကက်ဟိုဘက်ကရောက်မှချမ်းသာတယ်တဲ့အဲ့ဒါဥပမာနာပေးလိုက်တာဥပမေယောနားထောင်လိုက်ဒါဆိုရင်ဥပမေနေရဘာလို့ဆိုရင်ရာဇဝသားတည်ယောဂီတို့မှတ်လိုက်စမ်းပုထုဇဉ်လူသားရသောသားကပစုတယ
်
ကုသဇင်လူသားအဲ့ဒီဘယင်မင်းတရားကြီးကတော့ကံတရားလို့မှတ်လိုက်စမ်းကံကလူနဲ့ပြမခွေကြွက်သူဖြစ်ခိုင်းတာသူလုံခိုင်းတာမွေကြီးလေးကောင်ဆိုတာခန္ဓာပါပဲယောဂီတော့နော်ရထားတဲ့ရုပ်ခန္ဓာကြီးပါဟုတ်လားအဲ့ဒါမွေလေးကောင်ပဲဓာတ်ကြီးလေးပါပေါ့ပထဝီအားပေါ်တည်သောဝါယောဥစဉ်ယောဂီတော့မှမွေလေးကောင်မရှိဘူးလ
ား
ရှိတယ်ကိုယောဂီတို့အမြဲတမ်းရေချိုးပေးရတယ်ထမင်းကျွေးရတယ်အလှပြင်းရတယ်အိုးဒုက္ခရောက်လိုက်တာနော်စာဖို့တော့ဖို့နေဖို့အမလေးအများကြီးပဲအဲ့ဒါဟာလေရာဇဝသားကမွေလေးကောင်လှုပ်ကျွေးတကယ်ဆိုယောဂီတို့သည်ကိုယ်တက်သိမှမွေလေးကောင်ကိုပြန်လှုပ်ကျွေးနေခြင်းဖြစ်ပါတယ်ယောဂီတို့အဲ့ဒီမွေကမွေကောင်းမထင်နဲ့မွေစိုးတယ်အမြဲတမ်းယောဂီတို့ပေါက်တတ်ဖို့ပဲဒီဓာတ်ကြီးလေးပါကလည်းဖောက်ပြန်ဖို့အာဒီသူနဲ့တေဖို့အမြဲနဲ့သူကတော့ဟာတဲ့လှုပ်ရှားနေတာတချို့ယောဂီတို့ရေတခါတည်းလေခန္ဓာကိုယ်တွေတောက်တင်းပြီးတေသွားတာမရှိဘူးလား
ရှိ
တယ်နော်အကျော်တွေပေါ့အဲ့ဒါပထဝီမွေကိုက်လို့တေတာလို့မှတ်လိုက်ပေါ့နော်တချို့ရတော့တခါတည်းဖြာနာပြီးတော့ခန္ဓာကိုယ်တွေမိလို့ပို့ပြီးတော့တေတာအောင်မရှိဘူးလ
ား
တေသောမွေကိုက်တာကြီးစမ်းကိုလှုပ်ကြွတဲ့မွေကိုကိုက်သွားတာပဲမသိကြဘူးအားရပဲကြွေးလိုက်ကြတာဒီနေ့ဆိုကြောက်ကြနော်ကုသိုလ်လုပ်ပြီးတော့ခန္ဓာစုမတောင်းနဲ့ပေါ့ဟုတ်လားခန္ဓာစုမတောင်းနဲ့နိဗ္ဗာန်သာစုတောင်းကိလေသာကုန်ပါရစေမညာဘုံညာရပါရစေနိဗ္ဗာန်မျက်မှောက်ပြုရစေဒါပဲစုတောင်းဘယ်ခန္ဓာတောင်းတောင်းတာငါမွေလေးပါတောင်းတာတာမှတ်ကြတော့ကြောက်ကြတော့ကြောက်အောင်မလဲမသိကြမွေးမှမသိပဲနဲ့အခုသိပါပြီလေဖရာဟောခဲ့လို့တခါတချို့ကြယောဂီတို့ရေရေဖြင်းကြီးဖြစ်တယ်တဲ့တခါတဲ့ဗိုက်ကြီးတွေကရေတွေဘလောက်ဖောက်တော့ဖောက်တော့ကုန်းလည်းမရှိတော့ဆုံးသေးရတာပဲဟုတ်တယ်မဟုတ်လားအရာကကြအာဘောမွေကြိုက်တာတဲ့ဘာမွေကြိုက်အ
ာဘောမွေကြိုက်တာ
တချို့ယောဂီတို့လာပြန်တယ်အကောင်းကြီးပဲဓကမတယောက်ဆိုအရာကြည့်ပြီးသားမှာကာယဝတိဘက်ကအသက်40လောက်ရှိသေးတမီးလေးရဲ့စိတ်အမလုံးလို့မို့တမီးလေးရဲ့လာသားလေးလာယူရှာတာညအကောင်းစားမနဲ့မှအိနာတက်ပြီးတော့ပြန်အစင်အိနဲ့လည်းရအောင်ကောင်းမှုလိုက်တာဆိုပြီးတော့ကောင်းမော်လှဲချာတခါတည်းတက်ပါတော့အသက်40ပဲရှိသေးတယ်သူယောက်ျားတော့လိုက်မလာနိုင်ဦးဇွန်တော်ကမှတပြောက်ဆံပေါ်လေးတရားတော်ဟောရလို့မိကြီးတော့အုံနာကျော်ပြက်တယ်ပြက်ထွက်သွားတာနော်ဒီကတော့ဒီကလေးရဖြတ်ပလိုက်တာပါပဲအဲ့လိုတေးတာကြမှတ်လိုက်ပေါ်တာဝါရောမွေကြိုက်တာဘာမွေတို့ဒီတော့ဒီတက်ကြီးလေးပါဦးနေလို့လှုပ်ကြနေရတာမွေလေးကောင်လှုပ်ကြတယ်အတူတူပါပဲဟုတ်လားအဲကြောင့်ဝမ်းသာမနေကြနဲ့နော်ခန္ဓာကျုံခံနေရတာအဲ့တော့အဲ့ဒီမွေလေးကောင်ယောက်ျားလှုပ်ရထွက်ပြေးတော့လဲပဲယောဂီတို့ရေနောက်ကဟိုကနေပြီးလူယုံရဲ့ဟုတ်လားလူရတမား9ရောင်တော့ကမလိုက်ဘူးလားလူယုံဆိုတာတဏှာဗျာလူယုံကပါတဏှ
ာ
ပါဘေးဘဝလူချင်းတဲ့တဏှာကလူယုံကိုကပ်ပြီးတော့တတ်နေတာဒါကြောင့်ဘဝမြန်မလူချင်းညာနေနော်သူကဖျားယောင်းနေတာဒါကြောင့်ကံတော်ဆရာတော်ကြီးက တပြားလေးနဲ့ဆုံးပါတယ်လေခยีကရှိတဲ့အယူတို့စားရေကသို့တဲ့ဦးဇင်းယောဂီတို့အတွက်တန်တရာခยีအင်မတန်ရှိတယ်ပြီးတော့သွားနေတဲ့ဦးဇင်းယောဂီတို့ကအယူတွေတဲ့ဦးဇင်းဆိုတာအယူလေစားရေကသို့တဲ့တန်တရာတို့ယူသွားတဲ့အစာရေစာကလည်းသို့လွယ်တဲ့အစာတွေတဲ့လောကကုသိုလ်ကိုပြောတာဒါနသီလသမဏလောကကုသိုလ်များယောဂီတို့ရေတိုးတယ်ဆိုတာခဏလေးနဲ့ကုံသွားတာနှက်ပြီးရဖို့ကုသိုလ်တွေပြုတယ်ဗျာနှက်ပြီးရောက်ပြီးသွားပြီးခံစားပြီးတော့ကုသိုလ်ကကုံမသွားဘူးလားအဲ့ဒါတိုးသွားတယ်လို့ပြောတာဆရာတော်ကြီးရဲ့ပြောပြရအောင်ဇန်ဒီသမဏတွေအားထုတ်တယ်ဗျာယမသွားဖြစ်တယ်ဘုရားမှာဖြစ်ပြီးတော့အဲ့ဇန်ရင်ကုံသွားတာကုသိုလ်လည်းကုံသွားရောတချို့လည်းလူဘဝတချို့လည်းကတဆင်အပေကျသွားပြန်တယ်ပေါ့အဲ့ဒါတိုးသွားတယ်ပြောတာဒါကြောင့်ခရီးကရှိအယူတွေစားရေကတိုးအဖော်ကသိုးတယ်ခေါ်သွားတဲ့အဖေကလည်းဆိုးတဲ့လူမကြီးခေါ်သွားတယ်။ဘာခေါ်လဲဆိုတော့တဏအဖေသူ့ခေါ်တော့ဘယ်မှာကောင်းတော့မှာတော့ဟိုဟာလူချင်းတရားလူချင်းဟိုဘဝဒီဘဝလူချင်းနဲ့အဖေကလည်းဆိုးတာအမျိုးမျိုးကာမဂုဏ်အာယုန်တွေအလွန်နှောက်တာကြောင့်အစဉ်အတန်အနတ်အရာတာအတုထိတရားနှောက်လိုက်တာရုပ်တော်ဟိုမျိုးကြီးလိုပိုဆိုးဥစဉ်တော့ခုပြန်နမှုသွားတဲ့မဆိုးရင်တိုက်တဲ့ကဆရာဥဒ္ဒေနာပြုဝန်တာဩဝါဒဥစဉ်နားထောင်နေဦးဆရာတော်ကြီးတိတ်တရီရပါတယ်သဒနာဘုရားဥပုံနေနဲ့ဩဝါဒပေးနားတော်တော့အားမရအောင်ဦးဇင်းသူမြတ်အဆုံးအမတိတ်လိုချင်တာကိုလည်းဦးဇင်းတို့စာဖတ်တယ်ဆိုတာမှတော့အဆုံးအမကိုယူတာပါပဲအမြဲတမ်းဖတ်တယ်ဦးဇင်းတို့အားချိန်မထားဘူးအဲ့ဒါဘုရားအဆုံးအမဆရာတော်ရဲ့အဆုံးအမနေ့စဉ်ယူတယ်ပေါ့ဆရာတော်ပြောချာတယ်အေးတဲ့အရင်တော့ကတော့ရုပ်ရှင်အောင်ပဲရှိတော့ကွာတဲ့အာဟုတုကအပြင်းမဲ့မှာဟာတဲ့ရုပ်ရှင်အောင်သွားကြည့်မှအာဟုတုဖြစ်တာတဲ့အခုတီဗီဘူးတွေလည်းပေါ်ရောပဲအာဟုတုကအလုံးလိုက်အိမ်နဲ့ဝင်လာတာဟုတ်လားယောဂီတို့အိမ်နဲ့ကိုဝင်လာတာရယ်ဆရာတို့သိထိမိတဲ့စကားပဲနော်အဲယောဂီတို့ကအမင်းညာပြောရင်ကြည်ရင်ကြည်မစွဲနဲ့ဟုတ်လားနော်ဒါတွေပဲအချိန်နဲ့မကုံသေးနဲ့ဘဝတူတူလေးဘာမှကြာတာမဟုတ်ဘူးနော်ဒါကိုဘဝကိုတန်ဖိုးရှိအသုံးချခြင်းနဲ့ပုံပုံများအတွက်ပေါ့တတိပြုကြပါလို့မှာခြင်းပါတယ်ဒါကြောင့်ခရီးကရှိအယူတွေစားရေကတို့အဖော်ကသို့တဲ့နဲ့အမျိုးမျိုးကာမဂုဏ်အာယုန်တွေအလုံးနှောက်ထားကြောင်းအဘယ်ဘုံအခါခါရောက်တော်လဲလွန်မြောက်ဖို့ဝေးတဲ့အဲ့တော့ကာမဂုဏ်မှာအောင်၅ပါးတွေအမြဲတမ်းနှောင့်နေတော့ယောဂီတို့မှလေအဘယ်ဘုံအခါခါရောက်လဲလွတ်ဖို့ဝေးတယ်တဲ့အဘယ်ဘုံကလွတ်လူလာဖြစ်ဒီကာမဂုဏ်ပြန်ခံစားနှစ်သက်ဆွဲလန်းတဲ့အခါအဘယ်ဘုံပြန်သွားလွတ်မြောက်ဖို့ဝေးလိုက်တာဒါကြောင့်အခုကြည်စမ်းဒီမိကဓမ္မရှင်မှဟောလာတရားမိသားစုတို့စူပေါင်းပြီးတော့အဘေဘုံကလွတ်မဲ့အဘေဘယ်တော့မှမကြမဲ့နိဗ္ဗာန်ပြိမဲ့တရားများမြစေဟောကြားနေပြီအဲ့ဒါရှောင်းလွှဲမသွားဘဲနဲ့ရအောင်ယူကြဖို့တိုက်တော့မှာတော့ဟုတ်လား။ gain ဒါကအဲ့တက်ကြီး၄ပါးကိုမွေ၄កောင်နဲ့ဘုရားပြေဥမာလေးပြောတာ။ဒါကြောင့်အဲ့ဒီအဖေါ်ကတဏှာတဲ့။နောက်လူတသမ၅ယောက်ဆိုတာမှတ်လိုက်အောင်ခန္ဓာ၅ပါးတဲ့။လူတသမ၅ယောက်ကပါတဲ့တဲ့။အေးအခုယောဂီတို့ခန္ဓာ၅ပါးရမထားဘူးလား။အဲ့ဒါလူတသမအစစ်လူရှိလို့သေးတာဟုတ်တယ်မဟုတ်လားခုယောဂီတို့အားလုံးများသောအားဖြင့်သေးမှမကြောက်ဘူးလားမကြောက်ပါဘူးသေးမှသာကြောက်တာလူသားသမားတခါတည်းခေါ်ထားတာအဲ့ခန္ဓာ၅ပါးရှိလို့သေးတာခန္ဓာ၅ပါးမရှိရင်သေးပါဦးမလားသေပါဘူးဟုတ်ဒါပဲလူသားသမားကဆိုခန္ဓာ၅ပါးအဲ့ဒါခန္ဓာစုမတောင်းနဲ့ပေါ့မသေးခြင်းအဲ့လူသားသမားတွေပဲသူရှိရင်သေးမှာပဲသူမရှိတော့မသေးတော့ဘူးအရှောင်ကြအဲ့တော့မြေဟိုဘက်ကိုကိုးတဲ့ဖောင်ဆိုတာဟာမိခင်၈ပါးဖောင်ဆိုတာပါလေအေးမဲ့ကရှိပါခုဒီနေ့ကုနီတစ်ခုတက်တည်လက်တွေ့ပြပါမယ်ကုတတ်တဲ့ပုဂ္ဂိုလ်များဟောလာနိဗ္ဗာန်ရောက်သွားပြီးတော့မကုတတ်တဲ့ပုဂ္ဂိုလ်များအပယ်လာဖို့တာဒကနှစ်ခုထုတ်ပြမယ်မှတ်မယ်ရအမျိုးသမီး2ယောက်ပါပဲနော်ဒါလက်တွေ့ရှိတယ်များယောဂီတို့ဒါတရားတွေအများကြီးနာဤတာတွေအများကြီးဝင်ထားတော့ယောဂီတို့ကဟိုအသိဉာဏ်တွေအများကြီးရှိပါတယ်ဥပမာပြရလို့ရှိရင်တော့စာအုပ်တွေတော့အများကြီးသင်ထားတယ်ဒါမှလို့အဲ့ဒီစာတွေကိုတချို့ကအသုံးမချတတ်ဘူးတက်တော့တက်ထားတယ်ဟိုစဉ်ကယောဂီတို့အသုံးချနေသင်ပြမှာဖြစ်ပါတယ်ယောဂီတို့မှာဒီတရားတွေသိထားကြပါတယ်လက်တို့အသုံးချနေလေးလိုနေတာဥစဉ်တို့သိတယ်ဥစဉ်တို့ကလည်းယင်ကအလိုပဲတရားတွေအများကြီးနာအများကြီးဖက်အများကြီးဇာစကန်းဝင်တော့သိထားတယ်သူတို့အသုံးချနေလေးလိုနေတယ်အဲ့ဒါဥစဉ်တို့တော့ကံကောင်းထောက်မှစွာဘခုတ်ကိုဆရာကြီးဥချင်းရွှေရဲ့ဝိပဿနာတရားဝေပေါင်း390ရလိုက်တယ်ကံကောင်းလိုက်တာဒီကိုယ်တွေပဲဆရာကြီးမရှိတော့ဘူးဒီတရားကအလုံးလွတ်လည်မရခင်3လလောက်တည်းရသူကဘခုတ်ကမှာပဲပြတာဆိုတော့ဒီဘက်ကပုဂ္ဂိုလ်တွေမသိရဘူးကိုယ်ရည်ကြံကလေးကံကောင်းလို့ဦးဇုံရတဲ့နားလို့မို့အသုံးချနေရသွားတယ်။အဲဒါဦးဇုံရဒီမှာအမီးလေးဟောတာပါ။အဲ့ဒီတရားခွေကိုတစ်နှစ်ပတ်လုံးနားရင်နေဆိုဦးဇုံတို့ရှိမှဒါကူးယူနိုင်ပါတယ်။ဒီတိမောင်မောင်ဖွင့်နိုင်ပါတယ်။သူကထုံးစံတစ်နှစ်တကွေပဲဖွင့်ရတယ်။တစ်နှစ်ဖွင့်ရတယ်။365ခုတစ်နှစ်ပြည့်မှတရားတစ်ပတ်ပြီးသွားပါတယ်နော်။ အဲ့လေဒီမှာဖွင့်တော့ကိုယ်အိမ်မှာဖွင့်မယ်ဆိုလို့သူတို့ဆက်တွေ့ပါဟုတ်လားဝေးတွေမကူနိုင်တဲ့ရင်လည်းငှားပေးတယ်ပေါ့တခါငှားရင်ဆဲကွေးပေါ့ပြီးရင်တခါပြန်လဲပေါ့နောက်အပိုင်းကူးရင်လည်းရတယ်နော်စီဒီကွေးဆိုရင်တော့ဒါအမ်ဘီ3ကွေးဆိုရင်တော့မကြပါဘူးဇင်းတို့ဟိုကပဲကြမယ်သူကတော့62ချက်ဆိုတော့14000လောက်ပဲကြပါတယ်ကက်ဆက်ကွေးတော့3000လောက်ကြတယ်နော်အဲ့ဒါလည်းနားစေးချင်းပါတယ်ပေါ့နော်ဦးဇင်းတို့ကိုယ်တိုင်လည်းပဲအဲ့ဒီကွေးတွေနာမှလက်တွေအသုံးချနေတယ်ပန်းနေသွားလို့ပြေတမ်းများကိုထက်ဆင်ပြီးတော့ဝေငှပေးခြင်းဖြစ်ပါတယ်။ကံယုတ်တော်ဆက်သွားရအောင်ဒါဆိုလို့ရှင်ဒါတက်ကြီး၄ပါးပြီးသွားပြီเนาะခန္ဓာ၅ပါးပြီးမှအခြေပြောအောင်။နောက်ဆက်သွားမှာကဝဏတက်ဗတ်တက်တဲ့ဝဏတက်ဝဏတက်ဆိုတာဟာအစင်းရုပ်ကိုပြောတာဖြစ်ပါတယ်เนาะ။အဲ့ဝဏတက်ကိုတခါတည်းနဲ့ဘယ်လိုသုံးလဲဆိုလို့ရှင်သူကဦးဇင်းတို့ဒူပါယုံလို့သုံးတယ်ဘယ်လိုသုံးသေးလို့ဒူပါယုံတဲ့ဟောဒါဆိုလို့ရှင်ဝဏတက်ရေနောက်အစင်းယုတ်ရေဒူပါယုံရေမတူဘူးလားပြည်တမ်းတူတယ်အခုအဲ့ဒီဝဏတက်ဒူပါယုံအစင်းကိုပြောရဒါဆိုရင်အစင်းယုတ်ဆိုတာဘာလဲတဲ့အစင်းယုတ်တော့မြင်ရတဲ့သဘောလေးပဲအစင်းယုတ်ကဘာပါလဲမြင်ရတဲ့သဘောလေးကိုအစင်းယုတ်လို့မှတ်ပါတဲ့ဒါဆိုရင်အခုပြောရအောင်မြင်ရတဲ့သဘောလေးအဲ့ဒီနေရာမှာအစင်းရုပ်ကိုလည်းပဲပြဉ္ညက်ဆင်ပြီးတော့ပရမတ်မြင်ဖို့လိုပါတယ်။ကဲဆိုကြတဲ့ဦးစင်ကဟောဒီကနေပြီးတော့ပန်းလေးတစ်ခွန့်ညှင်းစီပန်းလေးတစ်ခွန့်လက်နဲ့ကင်ပြမယ်။ကဲဒီမှာယောဂီတို့ကဒီဟာလေးကင်ပြရတယ်ပေါ့။မြင်နှမောလား
။
မြင်တယ်။ဘာကိုမြင်တယ်လဲမရင်လက်ကင်မွားအဖြူမြင်တယ်မဖြစ်ဘူးလ
ား။
အေးအဖြူအောင်လက်ကင်မွားပေါ့။အဲ့ဒါပြဉ္ညက်မြင်လို့ခေါ်တယ်။ဘာမြင်လို့
။
ပြဉ္ညက်မြင်ပြဉ္ညက်နဲ့မြင်တယ်များမှတ်ထား။ကိလေသာဖြစ်တာပဲ။ကိလေသာဟာဘဇုကြောင့်ဖြစ်တယ်လဲဆိုရင်ပြဉ္ညာကြောင့်ဖြစ်တာ။ဒါကြောင့်ဗုဒ္ဓကပရမတ်ဒီဖောက်ခွဲပြီးတော့ဟောပေးတာ။ပရမတ်ကိုလည်းမြင်ရောနိဗ္ဗေတိကပြဉ္ညာတဲ့အဲ့မှာလည်းကိလေသာအလုံးစုံတဲ့အကုန်ပောက်ခွဲသွားတာ။သောတာပန်တိတဲ့ဆိုတာဟာယောဂီတို့ကြီးလောဘဒေါသတွေကြံပါသေးတယ်တို့တော့အစစ်အမှန်မှာကိုယ်တော်တဲ့အတွက်ကြောင့်သောတာပန်လောဘဟာပုထုဇဉ်လောအာမချီတော့။နော်။သူလည်းပဲအိမ်အောင်ပြုပါတယ်။တို့တော့ပုထုဇဉ်ကဒီမိကလေးမြရင်သေးမယ်သောတာပန်မသေးဘူး။ရလည်းရောမရလည်းနေမယ်အဲ့ဒါပဲယောဂီတို့။အဲ့ဒါကိလေသာတွေကိုရသွားတာခေါ်တယ်နော်။ဟိုကြည့်ဒါကိုပုထုဇဉ်ရဲ့အမြင်ဆိုလို့ရှိရင်တရားမသိတဲ့ပုဂ္ဂိုလ်မြင်တာဟာအဖြူရောင်လက်ကံမောဟာလက်ကံမောဟငါမြင်တယ်ဒီလို။ဟောတရားသဘောသိတဲ့ပုဂ္ဂိုလ်ဆိုရင်ဒါယောဂီတို့အစင်းယုတ်မြင်တာဗာမြင်တာ
။စင်းယုတ်မြင်တာ။
ကဲအယူဆချင်းတူသေးလား။တ
ူပါဘူး
။ကဲအရှင်ဘုရားဒါဆိုလို့ရှိရင်အစင်းယုတ်ကိုမြင်တယ်ဆိုတဲ့အယူဆနဲ့လက်ကံမောဟအဖြူကိုမြင်တယ်ဆိုတဲ့အယူဆဘာကွာလဲအများကြီးကွာလဲ။လက်ကံမှာအဖြူလေးလို့ပြည့်ညက်ပေါ်တင်သွားရင်နှစ်သက်ရင်လောဘနှစ်သက်ရင်ပါလေ
လော
ဘရှင်မနှစ်သက်တော့ဒေါသတဲ့မနှစ်သက်တော့
လော
ဘဒေါသလက်ကံမှာအဖြူဆိုပြီးတော့မရှိတဲ့အရာကြီးကိုရှိတယ်လို့အတိမှရင်မောဟအကကြီးစံယောဂီတို့ပြည့်ညက်ပေါ်တင်တာဟာကိလေသာတဘာဝအမြဲတမ်းဖြစ်မနေဘူးလ
ား
အေးကိုယ့်ဖြစ်စင်းနဲ့ကိုယ်မီးလောင်တာအဲ့ဒါတရားမသိတဲ့ပုဂ္ဂိုလ်များဒါဆိုရှင်ဗျာအစင်းယုတ်လို့မြင်ဘာထူတော့အစင်းယုတ်လို့မြင်ယောဂီတို့ပြည့်ညက်ကွာသွားပြီလက်ကံမှာဖြူမရှိတော့ဘူးအစင်းယုတ်ဆိုတာသဘောလေးမြင်ရတဲ့သဘောလေးလေမြင်ရတဲ့သဘောလေးဘာမှအလုံးအတုံးအကဲအမုံဘာမှမရှိပါလားသိလိုက်ပြီရောလက်ကံမှာဆိုတဲ့ပြည့်ညက်ကွာကျသွားတာနဲ့လက်ကံမှာဆိုတဲ့ပြည့်ညက်ကိုမှီမှမှဖြစ်ရတော့လောဘဒေါသမောဟကိလေသာတွေတခါတည်းကွာကျသွားပါတယ်ဗျာအဲ့ဒါဟာတရားအသိရဲ့တန်ဖိုးပဲလေဒီဆရာတို့ဒီမိနေရေးခဲ့တာအဲ့ဒါလိုကြည့်တောင်ရေးခဲ့တာတို့တော့ဦးဇင်းတို့အခုသင်္တန်တရားမနာမီကလေဒီစာအုပ်တွေဦးဇင်းကစာဖတ်နိုင်ပါတယ်အကုန်လေးပါပဲနားမလဲပါဘူးတကယ်မသိပါဘူးအဲ့ဒီတရားကိုနာပြီးမှကျန်တဲ့စာအုပ်တွေဘလောက်ဖတ်ဖတ်ကျန်တဲ့တရားတွေဘလောက်နာနာသိသွားပါတယ်ဒါကြောင့်ဦးဇင်းဟောတဲ့ငားညတာနဲ့မကျေနပ်ဘဲအဲ့ဒီတရားကိုလည်းဆက်လက်ပြီးတော့ပြည့်စုံနာယူပါတိုက်တွန်းခြင်းဟုတ်လားကြိုးစားကြပါဒါဆိုလို့ရှိရင်အရှင်ဘုရားဒါဆိုအစင်းရုပ်ရှင်ဘုရားကအခုမှအစင်းရုပ်မြင်နေရွတ်တို့တော့ခုမှကြားဝတယ်ဗျာလက်ကံမှာကံပြပြီးတော့ဒီလိုလိုတာလက်ကံမှာမြင်တယ်ဒါဆိုပြောမယ်တဲ့လက်ကံမှာဟိုတာမြင်ရုံမှန်ရင်လက်ကံမှာပျောက်သွားရင်မြင်တဲ့သဘောပြောင်းသွားမှာဒါလေးမှတ်ထားတယ်လက်ကံမှာဟိုတာမြင်ရင်လက်ကံမှာပျောက်ရင်မြင်တဲ့သဘောပြောင်းမမြင်ရတော့ပေါ့ဗျာအဲ့ဒါဆိုလို့ရှိရင်အဲ့ဒါစကားကိုလက်ကံမှာဖြောင်းဒါကိုမီးရှို့လိုက်ရုပ်ရုပ်ပြားတွေဖြစ်မသွားဘူးလား
ဖြစ်သွားပါဘူး
အဲ့ဒီပြားတွေဦးစင်ကကင်ပြတယ်မမြင်ရဘူးလားမြင်ရတာပဲပြာမြင်ရတယ်လေအဲ့တော့စောစောကပုထုဇဉ်များထင်တဲ့ကဲတော့လက်ကံမှာဟောလာမြင်ရရုံမှန်ရင်ပ လက်ကံမှာပြောက်ရင်မြင်ရတဲ့သဘောပြောက်မယ်အခုယောဂီတို့မြင်ရတဲ့သဘောကပြောက်ကြလားပြောက်ပြားတယ်မြင်နေရတယ်မပြောက်ဘူးတားထားသောအပြင်ယောဂီများသည်လက်ကံမှာကိုမြင်ခြင်းမဟုတ်အစင်းရုပ်ကိုမြင်ခြင်းအယောင်ကိုမြင်ခြင်းပါပဲဟုတ်လားအယောင်ဆိုတာသဘောတရားလေးပဲနော်ဒါလည်းပဲဗျာပြားကိုမြင်တာပါဆိုအဲ့ဒါဆိုရင်ပြားပြောက်ရင်မြင်တဲ့သဘောပြောက်ပါမယ်အဲ့ပြောက်ယောဂီတို့တခါတည်းရေးနဲ့လုံးချေအလုံးလေးဖြစ်သွားပြားမှုန့်နေရှိသေးရဲ့လားတို့သားဒီပြားအလုံးလေးမမြင်ရဘူးလားမြင်ရတာပဲအဲ့ဒါမြင်တဲ့သဘောလေးပဲတို့တော့ယောဂီတို့အခုလက်ကံမှာဖြူတယ်ရကဲအဲ့ဒီလက်ကံမှာဖြူယောဂီတို့ဖြူတာလေးကိုကဲယူပြလို့ရပါမလားမရပါဘူ
း
လက်ကံမှာကြီးပဲပါလာမှာဖြူတဲ့သဘောကယူလို့မရဘူးဘာလို့လဲဆိုတော့မြင်ရတဲ့သဘောလေးပါပဲကန်လို့မရပါဘူးယူလို့မရပါဘူးအမှုမှလည်းမဟုတ်ပါဘူးเนาะမြင်ရတဲ့သဘောလေးပဲအယောင်ကလေးပဲအဲ့ဒါဟာအစင်းယုတ်ဘာယု
တ
်ဩဒါဆိုအစင်းယုတ်ဆိုတယ်လည်းငါတို့ကြည်စမ်းရင်တော့ပြည့်ညက်တွေပေါ်တင်းလို့လက်စားတတ်တော့အစင်းရုပ်အယောင်ဆိုတာလည်းပဲမြင်ရတဲ့သဘောလေးပဲယူလို့ကန်လို့မရပါလားပထဝီဓာတ်မာသဘောပျော်သဘောသည်အတုံးလောကအရေဘက်အမှုမဘာမှမရှိတကယ်တော့ဟောနာအစင်းရုပ်ဆိုတာဒီလည်းပဲဩမြင်ရတဲ့သဘောလေးပဲအတုံးအလုံးအခက်အရေဘက်အမှုမဘာမှမရှိပါလားလို့ပြည့်ညက်ယောဂီများကြီးဆင်ပြီးတော့ပရမတ်ကအဲ့ဒါလိုမြင်ရဓမ္မဝိပဿနာရှုတတ်ပါတယ်ဘာမှမရှုတတ်ပါဘူးအမှုပညာကြီးပဲရှုနေရင်တမထပဲဖြစ်တယ်ဥပဒနာဖြစ်ဘူး။နောက်ဆက်သွား။ပြီးတော့ကန္တာဗါတဲ့တို့ကန္တာအနံ့ယုတ်ယုတ်ရပိုးထင်ရှားသေးတယ်။အနံ့ယုတ်ဒီအစင်းအောင်ယောဂီတို့တခါတည်းခွဲရတယ်ပေါ့သူကတော့ခါတဲ့နှစ်ခုထန့်နေတာဟုတ်ပြီခွဲပြရတယ်ပညာနဲ့ပရမတ်ကထန့်နေတော့နော်ဒီပရမတ်ကိုပညာကဖုံးတာဟုတ်အဲ့ကြောင့်အခုဩအစင်းအောင်ဆိုတာဟာဖြူတာဆိုရင်ရှုတဲ့သဘောလေးဟာယူလို့မရပါလားအယောင်လေးမြင်ရတဲ့သဘောလေးပဲဒီလိုတည်သွားပြီအခုယောဂီတို့ကန္နာကြပိုးရှင်အယောဂီတို့ရှိမှာကဲနဲ့တက်ဖြူတုံးလေးတုံးချထားလိုက်မမှုဲဘူးလားယောဂီတို့ဒါမှုတယ်ဆိုရင်အနံ့ရတာပါပဲဘာနံလဲဆိုနဲ့တက်ဖြူနံဒီလိုမပြောဘူးလားအဲ့ဒါပြည့်ညက်ပေါ်တင်နေတာတကယ်တော့နဲ့တက်ဖြူကနံနံမဟုတ်ပါဘူးတဲ့အနံ့ယုတ်ကနံနာဘာနံအနံ့တဲ့သဘောလေးပဲကန်လို့မရပါဘူးနန်းနေတာပဲရှိတယ်ဒါပဲဒါတို့ရှိမှနေတပြီလုံးကြီးကနေတပြီလုံးကြီးကပြည့်ညံ့မရှိဘူးအဲ့ဒီမှာအနံ့ယုတ်လေးနဲ့နန်းနေအနံ့ယုတ်လေးကကန်လို့မရဘူးတကယ်ရှိတော့အနံ့ကန္ဓာယုတ်ကကန်လို့မရဘူးယူလို့မရဘူးမြင်လို့မရဘူးနန်းတာပဲရှိတယ်မွေးတာပဲရှိတယ်အေးတကယ်မရှိတော့ပြည့်ညံ့တုံးရကန်လို့ရတယ်ဘာလို့ခက်တဲ့တရားလဲလို့ဒါကြောင့်ဗုဒ္ဓဘုရားဖြစ်စားတုန်းကလူလူဒီတရားတွေဟောရတယ်မဆိုတော့ဟောညစ်တဲ့တွေပျောက်သွားချတယ်ငါသိတဲ့တည်းကနည်းနည်းလိုက်တာလူတွေကကိလေသာတွေများညံကခေါင်းပါမဟောတာပဲကောင်းထင်ပါရဲ့ဆိုပြီးတော့အဲ့ဒါအားလျှော့သွားဘူးသေးတယ်အာတဟံပရိပြင်ပါကြီးမနေလာတောင်းမှလို့ပြန်ဟောရှာတာတဲ့ဥဒ္ဓရလည်းယောဂီတို့ဒီလိုတရားဥစဉ်နေရာတန်းမဟောပါဘူးယောဂီတို့ကဲတော့ဝိပဿနာနာနေကြဝိပဿနာရှုပွားနေကြယောဂီများကတော့ဟောပါတယ်ဥစဉ်တော့နေရာသိဆိုလို့ချင်းဒါအခြေခံများကတော့ဆောက်ဟောပါတယ်ဒါကြောင့်ဒီအခြေခံမရှိတဲ့ပုံကများပိုင်လဲဒါအာဒီအာမလျှော့နဲ့နာဒနာကြာတော့ကြာတော့နားလေလာတယ်ဟုတ်လားဥစုမချက်ချင်းနားမလဲဥစုလည်းချက်ချင်းနားမလဲပါဘူးများများနာများများရှိပွားတော့တိလာတာပါပဲအဲ့တော့မှတ်ပေါ့ပါရမီဆိုတာဟာမိုးကြွေကိုမဟုတ်ပါဘူးလှုပ်ယူมาရပါတယ်เนาะပါရမီဆိုတာသူ့လိုလိုဖြစ်လာရဲ့လားမဖြစ်ပါဘူးလှုပ်ယူရတာပါเนาะဒါကြောင့်နာယူပါသူ့ဘောင်တိလာလိမ့်မယ်အဲ့ဒါကြောင့်တိလာပြီးတော့အနံ့ရုပ်တက်ဆက်တော့ဒါနန်းတဲ့သဘောလေးပဲကြောင်နာလည်းတော်ပါပြီနော်ဆိုတော့သူလည်းပဲဝန္နအစင်းယုတ်ကဲသို့အတုံအလုံးအခဲအရေးအပတ်အမှုမမရှိပါဘူးနန်းနေတဲ့သဘောတရားယုတ်ကလေးပါပဲဒါလေးမှတ်လိုက်ဟောယတာတဲ့အယတာယုတ်အယတာယုတ်လည်းပဲယောဂီတို့ရေသူလည်းပဲရှာရဲ့အလေထိလိုက်ရင်ပိုးလာတဲ့အယတာသဘောလေးပါပဲအဲ့ဒီအယတာဟာလည်းပဲအတုံလုံးခဲအရေးပတ်အမှုမပါမရှိပါဘူးဥပမာဒီယောဂီတို့ထင်ရခဲ့တဲ့လုံးရှာပေါ်တင်မဲ့ခြုံတဲ့ယတာမပေါ်ဘူးလားပေါ်ပါပဲပေါ်တယ်အဲ့တော့ယောဂီတို့ထင်တာကလည်းဒါအရတာဟာထဉ္ဉ္တုံးကြီးဆိုရင်တော့မှားပဲပြဉ္ညာပေါ်တင်သွားတာပဲထဉ္ဉ္တုံးကြီးကပြဉ္ညာပေါ်လာတဲ့အရတာလေးကပရမတ်နော်အဲ့တော့ပရမတ်အရာယောဂီများပြက်တယ်မမြဲဘူးဆိုတာဟာထဉ္ဉ္တုံးကြီးမဟုတ်ပါဘူးအဲ့အရတာယောဂီလေးကပြက်နေတာဒါလေးသိပါရတာပြီးတော့ဩဇာနောက်ဆုံးတက်ကပါပါလေးဩဇာကိုအစီနဲ့အစီလို့ပြန်တယ်တကယ်တော့အစီနဲ့စိတ်မှမဟုတ်ပါဘူးအဲ့လိုပြန်လာတဲ့သဘောတရားဆိုင်အောင်ပြန်မယ်ဆိုလို့ရှိရင်ဒီလိုပြန်လိမ့်မယ်တဲ့ယုတ်ဟောင်းချုပ်တဲ့နေရာမှာယုတ်တဲ့အစာထူတော့သဘောတရားကိုဩဇာတယ်လို့မှတ်ပါဘုရားယောဂီတို့နေ့စဉ်ထမင်းနေမစားဘူးလား Sare, Eri Sare, come, I termine my bado, Oza Damiaga, who yogi Uzino Yakanaguma Shide. Joda de Machide, Piercida, better we are what is or why on a canda rata bobia. A Joda Aluma, a medium pianijara, Mamu, Tesakama, Ajimon Gari, Naron, she has hit the job yet. Yavido Balu Chachim, Madrid, Bede Maru, Nizin Sado, Aharama, Bado, Oza Dadiga. Chodwada, Yohoni, Adima, Jodi, Sato Bibada, ya. Aja Madeira, and Yogi Yaga Adilu, a sad two to be the Gunyane, Chapchabito, Diari. Alo Diane, than it is in Yipiago, Dajang Sureli, Anesa Mamiyan, Dandidi Pony, Anesa Amiyan Bapo. Than it is a pissing ya pony, who pissing on your pony a quabiane, really, Chapiane, oh. But if I want this over Yonagana, that all the side of Daddy, Yodiha, Nanny Combo, Amiran Piani, Dodo, Abjibiaga, Mianon Adilong Arumaga. Yellow Madida, made a man, Lodo Tibabi, Boda and Nibi Gabi. The second Duma go by a Jimon Gadding out on Jenny Subala, Yan and the Togi Yogi, a lot of people do that. Tababeno, a mere babu, the Tidiade. Hello, the Abjim Yellow Adida Uma do Sanya in Piana and Tonlavia. A gooda, Corona, you took Yan and Tonlavia. Then I can open and live. Corona in at Dominima Dodile, meet our Limaduyaula. ခေါနာ၌7နှစ်တော့ကြာမိတော်မတွေ့ရဘူးလားပညာနဲ့မကြည့်ပဲနဲ့အပေါ်ယံကြည့်မယ်ဆိုရင်တော့မိတော်ကလေးဟာမြဲတယ်လို့ထင်ရပါတယ်ခေါနာကြီးကမိတော်လဲဒီမိတော်ပဲခေါနာ၌7နှစ်လဲဒီမိတော်ထင်တယ်တကယ်တော့ပညာနဲ့ကြည့်လို့မဟုတ်ပါဘူးပြောင်းလဲနေပါတယ်ဘယ်လိုပြောင်းလို့ဒီလိုပြောင်းနေတဲ့အဲ့ဒီပထမဆုံးခေါနာ၌မှာမြင်နေရတော့ဖျောင်းတိုင်မိသည်ခေါနာ၌မှာတင်ငိမ့်တော့ပါမရှိတော့ ဒါဆိုရှင်မြတ်ခေါနာ၌တမနေမှာမြင်နေမိရအဲ့ဒီမိရနောက်ထပ်ဖျောင်းသားကိုလောင်းနေမိပထမဖျောင်းသားကိုလောင်းနေမိသည်ပထမလောင်းတဲ့အချိန်မှာညင်းပြောက်သွားသို့တော့အဆက်ဆက်ကဒါမြင်ပါတယ်အဖြစ်ပြက်ကမြင်နေဖြစ်တာလည်းမြင်ပြက်တယ်လည်းမြင်တော့ကြတော့နောက်ထပ်ဖျောင်းသားကိုလောင်းနေမိကိုရှေ့ဖျောင်းသားကိုလောင်းနေမိလို့အထင်မှားခြင်းဖြစ်ပါတယ်အဲ့ဒီနေရာမှာဒါတန်တတိခေါ်ပါတယ်ဖြစ်စဉ်ကြီးက ချက်ချင်းနည်းသွားပါတယ်ယောဂီတို့ဒါတို့ယောဂီတို့အဲ့ဒီနေရာမှာလက်တွေ့အတုံးချတယ်ခုပြောကြရအောင်ဒီမှာမပါတော့ထည့်ပေးရမှာကတတ္တာယုံနဲ့ပါပါလေတတ္တာယုံမြန်မာလိုပြောရင်တော့အတန်ယုတ်ဘယ်လိုပြောမလဲအတန်ယုတ်ပေါ့ဗျာအဲ့ယောဂီတို့အခုတခြင်းတန်ဆိုင်းတန်ပုံတန်မကြရဘူးလားကြားရတယ်အဲ့ဒါပြည့်ညက်ပေါ်တော့မတင်စေနဲ့ပေါ့ဆိုင်းတန်ပဲပုံတန်ပဲအစိုးရတန်ပဲကာတမဆိုပြည့်ညက်ပေါ်တင်တော့သွားပြီတော့နှစ်တရင်လောဘမနှစ်တရင်ဒေါသအမတတိမောဟတခုမှမလုပ်ဘူးပို့လုံးလိုက်တာဒါကြောင့်တကယ်သိသွားလို့ချင်းအဲ့တော့ရုပ်ရမှတ်လိုက်ပေါ့ဘာသံကြာကြာအတန်ရုပ်လို့သိလိုက်ဘာသံကြာကြာဘယ်လိုသိမှာတို့တို့ဟိုမာစီတာတို့ရိုးကြတာကြားတယ်လို့သိခိုင်းတယ်ပေါ့နော်ဟုတ်လားကြားရင်ကြားတယ်အဲ့တို့ယူတူပဲကြားတယ်လို့ပဲသိသိအတန်ရုပ်လို့သိတဲ့ရုပ်တို့အတူတူပဲရှင်နေရတာအမှန်အတူတူပဲဘယ်ဟာရှိရှိအတန်ရုပ်လို့သိရင်လည်းသိလိုက်ပါတော့မဟုတ်ကြားတယ်လို့သိရင်လည်းသိလိုက်ပါအဲ့လိုသိလိုက်တာနဲ့လောဘဒေါသမလာတော့အမှန်သိသွားလို့အဲ့တော့ကြားတယ်ဆိုတာကအတန်မလို့ကြားတာပေါ့အဲ့တော့အတန်ဆိုတာပုဂ္ဂိုလ်တရားမဟုတ်ဘူးအလုံးတုံးကဲမဟုတ်ဘူးကြားတဲ့သဘောလေးပဲအဲ့လိုအတန်လို့သိလိုက်တာနဲ့အတန်ရုပ်လို့ဉာဏ်နဲ့သိလိုက်တာနဲ့မမြဲဘူးလို့သိတယ်။အော်နာကြည့်ရောမမြဲဘူးလည်းသိတယ်။အတန်ရုပ်မမြဲဘူးလည်းသိတယ်။ကြားသိစိတ်ရောမမြဲဘူးလည်းသိသွားတယ်။သိတော့ပါလို့သိလို့ချင်းကိလေသာကင်းသွားတာပေါ့။ကိလေသာမကိလေသာမကင်းရင်တော့ယောဂီတို့ရေအပေသာဖြစ်ပြီးသာမှတ်ကြပြီတော့။ဒါကြောင့်ဦးဇင်းမင်းညာကပြောခဲ့ပြီလေ။တရားမသိတဲ့ပုဂ္ဂိုလ်လည်းအစင်အတန်အနှံ့အယတာအတွေ့အထိအတွေ့အအောင်အောင်း၆ပါးကိုခံစားတာပဲ။ခံစားတာပဲရှောင်းလို့မရဘူး။တရားသိတဲ့ပုဂ္ဂိုလ်လည်းအဒီအောင်ချောပါခံစားရတာရှောင်းလို့မရဘူးနေ့စဉ်မြင်နေရတယ်လေစားနေရတယ်သွားနေရတယ်ကြားနေရတယ်ရှောင်းလို့မရပါဘူးအဲ့တော့မှတ်ထားပေါ့တမထသမားကရှောင်ရတယ်ဝိပဿနာရှောင်းရမလို့ဒဲ့တိုးလိုက်အမှန်သိဖို့ပဲလိုတယ်ဒါကြောင့်ဦးဇင်းတို့ဒါဝိဒင်းမြေမှာလိုးရေခုနှစ်ကလေးမှာငါးကလေးဟာယောဂီတို့ဟောလင်းပြောရင်ဖရဲလက်ထက်ကစိတ်သာဆိုတာမရှိဘူးလေဒီခေတ်ကျမှာပေါ်တာပါဒါကြောင့်စိတ်သာဝင်မှတရားရမယ်ဆိုတဲ့အယူဆအယူဖြောက်လိုက်ပါဝင်နိုင်တော့ကောင်းတယ်အဝန်နဲ့လေတေချာနာကိုယ်မှာကိုကျင်ရပါတယ်။နော်ရပါတယ်။အဲ့တော့အဲ့မှာအရိယာငါးကလေးရှိတယ်ကြည်စံ။အဲ့လိုပဲနာကြကိုယ်မှာကိုကိုစုဘကိုချမ်းကျင်းနေတာကိစ္စပြီးသွားကြတာ။ရာဇကြိုမှာဆိုလူကြီးကိုကလေးခုနှစ်ကလေးအရိယာကျနေတာမဟုတ်ဘူးဖြစ်ကုန်ကြတာ ယုတ်စနာရဲ့ခုနကရီဒါပဲအရေးတာအကုန်သွားဝင်နေလို့ချင်းအဲ့နိုင်ငံကြီးပြည်စီရရဲ့ဟုတ်တယ်မဟုတ်လားဘယ်သူမှမဝင်ပါဘူးဗျာတေချာနာကြပြီးတော့နှီးလိုက်ရရောကိုနေရာကိုရှိကိုနေကိစ္စပြီးသွားတာအထင်ရှားဆုံးတော့တော်တော်နာမင်းကြီးကြည့်လိုက်ယုတ်ကြီးလုံးဝယဟန်လည်းမဟုတ်ဒုံမလည်းမဟုတ်ပါဘူးဘုရားရှိရာတရားနာကိုနိုင်ငံအုပ်ချုပ်ရေးနဲ့ရှိူပွားနောက်ဆုံးဘယင်းအဝေးစားတဲ့နိုင်ငံအုပ်ချုပ်ရေးနဲ့ပဲယန္တာဖြစ်သွားတာဒီလိုဥစဉ်ပြောပြီလေခန္ဓာဆိုတာရိပ်တာပဲတဲ့ခန္ဓာဆိုတာပါကိုယ်ပါရှိအမြဲတမ်းပါတယ်ဟုတ်တယ်မဟုတ်လားမရှိရင်တော့ယောဂီများရိတ်တာတဲ့သွားဘာမှမရှိဘူးဆိုရင်အလကားဘာမှဖြစ်ပါဘူးရှုပါဖို့ပဲလိုတယ်ပေါ့အခုပြောကြရအောင်အဲ့ဒီတရားမတည်သောပုဂ္ဂိုလ်ကဟောဒီအာယုံ6ပါးကိုအပယ်ရိတ်ခါအဖြစ်အသုံးချသွားမှစနားထောင်အောင်အဲ့ဒါတိရံသာမတယောက်ပေါ့သူကအင်မတန်မှချောမောလှပသူ့ကိုတညတာပြောပါချင်ငွေများစွာပေးရတယ်အဲ့ကျတော့ဒေါ်ရဏညမပြောပါနဲ့ညသွားပြီးမင်းညီမင်းသားတွေပဲပြောပါကြတယ်အဲ့အချိန်မှာဆင်းရဲနှွမ်းပါတော့စောင်းသမားတယောက်ကလည်းပဲသဘောကျနှိမ့်ချိုက်တော့ဒီမျိုးတွေပြောပါချင်တယ်သူ့မှာငွေတော်တော်လာနှိမ့်တော်တော်ကြကြစုဝါရှာတဲ့အဲ့တညတာပြောပါခွင့်ငွေလည်းပြည့်စုံရောအလိုပဲပတ်စံသွားပေးပြီးတော့ပြောပါခွင့်တောင်းတော့ဘုန်းမကမာနာကြီးတယ်အဲ့မှာတင်သူ့မတန်မရာပြော့လွတ်တယ်ငင်းတဲ့ငါနဲ့တန်းသလားငါကမင်းညီမင်းသားတွေနဲ့ပြောပါတယ်ပြည့်တန်စားမှဆိုပြီးတော့ငေါငန်းပြီးတော့ဆွဲထုတ်ပြတယ်ပေါ့ဗျာအဲ့ဒီမှာတဲ့စောင်းသမားကစိတ်နာသွားတယ်ဒေါသဖြစ်သွားတယ်နေရာလုံးတရားမသိတဲ့ပုဂ္ဂိုလ်ချင်းမှာပဲသိကြသေးတာပေါ့ဆိုပြီးတော့ညတကောင်လဲရောက်ရောအဲ့ဒီပြည်တန်ဆာမအိမ်နဲ့ခလန်းမလန်းမကန်းကပေါ့ဗျာသူကစောင်းတီတားကျွမ်းတကူစောင်းတီပြီးတော့တချင်းဆိုတယ်တချင်းဆိုကလည်းတားကောင်းသူရဲ့အတန်ကလည်းကောင်းစောင်းသမားကလည်းကောင်းတော့အဲ့ဒီမှာတဲ့ပြည်တဲ့သမားစောင်းတန်လဲကြာရုပ်တွေနှစ်သက်သွားလိုက်တာအမလီကောင်းလိုက်တာကောင်းလိုက်တာပေါ့အတဏ္ဍာတော်အားမရဘူးအတန်ကိုခါတဲ့နီးတဲ့နီးချင်တော့ခါတဲ့အဲ့ဒါနားလေးမျက်စိလေးမှိတ်ပြီးတော့ခါနားလေးနဲ့ခါတဲ့ဆွရင်ဆွရင်နဲ့ဖြည်းဖြည်းဖြည်းချင်းနဲ့သူကဒီနီးတဲ့နေရာကိုသွားတယ်ပေါ့အိမ်ပေါ်တက်ကနေပြီးတော့ညထက်အိမ်ရန်လေးသွားရင်တော့ရုပ်မျက်စိလည်းဖွင့်မကြည့်တော့ဒီအတန်အောင်ပြောက်တော့မှကြောက်နေတာလေဒီအတန်ဆွနေတာဆွနေတာလူကြီးတို့ရေသူ့မှာအတန်ရုပ်လို့သိရလားကြည်စံပြညာပေါ်နေတာစောင်းတန်းနဲ့ယောက်ျားတန်းနဲ့မှန်းရဲ့လားမှားတယ်အတန်ရုပ်ကိုသူသည်စောင်းတန်းလို့လည်းအထင်မှားတယ်ယောက်ျားတန်းလို့လည်းအထင်မှားတယ်သွားရောယောဂီတို့ပြညာပေါ်တင်တော့စွဲရောကောင်းလိုက်တာယောက်ျားတန်းလေးตายလိုက်တာစောင်းတန်းလေးตายလိုက်တာသူခါလေးမျက်စိလည်းဖွင့်မကြည့်ရတဲ့နီးအောင်ပေါ်လေးနားလေးတို့တို့တို့သွားရင်လည်းအဲ့ဒါဒေတာပြင်းနဲ့ရောက်ရောအရှိန်လုံးပြီးတော့ပြင်းတဲ့ဘောကနေအောက်ဆောက်ထိုးကြပြီးတော့လေပင်ကြိုသေးရှာတယ်လောဘနဲ့တေရောတာပြိတ်တာပုံသစီသေးတော့ဖြစ်ရမှာပေါ့အဲ့ဒါဟာယောဂီတို့အောင်6ပါးကိုကြည်စံအပယ်ရိတ်ခါဖြစ်အသုံးချသွားတာမနစ်နာဘူးလားနစ်နာတယ်နောက်တရားကွာကြတော့ယောဂီတို့အတုခိုးเสียရပေါ့ဒါကရှောင်เสียခုဆောင်းတယ်ပြောကြအောင်ဆိုတရားသိတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီအောင်6ပါးကိုနိဗ္ဗာန်ရိတ်ခါဖြစ်အသုံးချတယ်ဘာဖြစ်အသုံးချအဲ့ဒါကတော့သီရိဏမှာတောကမင်းရဲ့မိဖုရားကြီးတရားတော်သူတော်ကောင်းပါကြီးပေါ့ဖះလည်းမိကြချပါဘူးသူလည်းပဲเนาะတခါတော့သူတို့ရဲ့ဥယျာဉ်ထဲကနေကရဝိတ်ငှက်ဟာတွန်ကျူးလိုက်တာတာလိုက်တာတဲ့ကရုငှက်အတန်ကဇာဘီတိမ်မာလည်းမြတ်စွာဘုရားတောင်းကရဝိတ်ငှက်တန်နဲ့နှိုင်းရှင်ကြပါတယ်အာရှင်မြတ်ဘာလို့ဇာဘီနှိုင်းရှင်ရတော့ဆိုတော့အမှန်ကတော့တခြားမြတ်စွာဘုရားအတန်ကိုတခြားနှိုင်းရှင်စရာအတန်ဘာမှမရှိလို့ဒီလောကရှိတဲ့အတန်တွေရအကောင်ဆုံးကရဝိငှက်တန်နဲ့နှမ်းရှင်ရတာပါတကယ်တော့မြတ်စွာဘုရားအတန်ကရဝိငှက်တန်တဲ့အစာပေါင်းရာထောင်သိန်းသမကသားပါတယ်အဲ့တော့ကရဝိငှက်ငှက်တွန်ကျူးတန်ကိုကြားတော့ဒီဘက်နားထောင်ပြီးတော့လေကရဝိငှက်တန်ဆိုတဲ့ပညာကိုဖြောက်ပလိုက်တယ်ပထမဆုံးတရားတန်နဲ့ကြီးယူတဲ့တရားတွေပေါ်တဲ့ဟောတာလိုက်တာကိလေသာအပြည့်ရှိတဲ့ကရဝိငှက်မင်းရဲ့အတန်တော့လောက်သားရရင်ကြီးယူရတာကောင်းရင်1500ကိလေသာတွေကိုမြုံငွေ့မြာမကြင်အောင်ဝါဒနာမြမကြင်အောင်ပယ်တတ်ထားတဲ့ဘုရားဖယားရှင်ရဲ့အတန်ဆိုရင်ဘလောက်မြင့်တာရလိုက်မလဲဘလောက်မကြည့်ရတာကောင်းလဲမလဲကြည့်ရတဲ့တရားတွေပေါ်လာတယ်အဲတရားတွေပေါ်ကြည့်ရပြီးတော့မှတခါဝိပဿနာအတိလည်းသူ့မှာရှိထားလိမ့်မယ်ဆင်ကျင်တယ်ပေါ့ပညာနဲ့ဟောကရဝိငှက်ဆိုတာလည်းပညာကရဝိကံတန်ဆိုတာလည်းပညာမရှိဘူးတကယ်တော့အတန်ယုတ်ဘာယုတ်ပါလဲဟောပညာပေါ်လာပြီလို့အတန်ရဆိုတော့မှန်မသွားဘူးလားမှန်သွားပြီအတန်ရဆိုတာသဘောလေးပါပဲလား ပြီးတော့ပြတ်ထားပဲအိဋ္ဌာဟောတိပါပြီအဲ့ဒီအတန်ရုပ်လာတိုက်တော့နာအကြည်ယုတ်မနေ့ကမပါတဲ့ယောဂီများနည်းနည်းပြန်ပြောပြမယ်နာအကြည်ယုတ်ဆိုတာဟာကံလို့ရတဲ့နေရောကြီးမဟုတ်ပါဘူးကံလို့ရတော့နေရောကြီးကပညာယုတ်ပုဒ္ဒစာယုတ်ဒါကြီးကတရားရှိလို့မရပါဘူးဒါကြီးကသေသွားလေဒီနာကြီးကရှိနေတယ်မပြတ်ပါဘူးမြည်ကြီးတဲ့ရောက်ပြီးတော့လား၃လေးလရှိမှပြည့်ရတာပါဘုရားကဟောတယ်မမြဲဘူးယုတ်တရားမမြဲဘူးဆိုတာကအဲ့နားရဲ့အတွင်းခေါင်းထဲမှာအတန်ယုတ်လာပြီးတော့ထင်းတဲ့နေရာလေးရှိတယ်အဲ့ဒါကိုနားအချီယုတ်ဒီလိုခေါ်ပါတယ်သောတာပတ္တာနားအချီယုတ်အဲ့ဟာလေးကမြင်လည်းမရဘူး၊ကြင်လည်းမရဘူး၊ထိလည်းမရဘူး၊တွေ့လည်းမရဘူး၊ယူလည်းမရပါဘူးအတန်ယုတ်လာရင်ထင်းတဲ့သဘောလေးပါပဲအရေးထင်းတဲ့သဘောလေးပဲအဲ့ဒီနားကြီးကလည်းအော်အနေစာမမြဲသို့တော့နာအကြည့်ဟောင်းပြတဲ့နေရာမှာရုပ်တည်တည်းအစားထုတ်လို့ငါတို့မြဲတယ်ထင်တာပါလားသိသွားပြီအမြင်နဲ့သိသွားပြီနောက်ကြာတိစိတ်ကလေးဩရင်းတော့ငါတို့ဒီကြာတိစိတ်ကိုငါဟာကြာတိစိတ်ကြာတိစိတ်ဟာငါနားထဲမှာအမြင်နဲ့ရှိတယ်ဒီလိုထင်တာမဟုတ်ပါလားတကယ်တော့ကြာတိစိတ်ဆိုတာဟာအာတန်ရုပ်ထဲမှာလည်းပါမလားငါနားထဲမှာလည်းရှိမနေဘူးကြီးစီနဲ့လဲတုန်းနဲ့ထိတဲ့အခါမှာကြီးစီတဟာကြီးစီထဲမှာလည်းမရှိလဲရတို့မှာလည်းမရှိသို့တော့ကြီးစင်တဲ့လဲရတို့ထိတဲ့အခါမှာအတန်ပေါ်လာတကယ်တော့အတန်ရောက်ထဲမှာလည်းအတန်မရှိနာကြီးတို့မှာလည်းတော့ကြာတိတိမရှိအတန်ရောက်ထဲမှာလည်းကြာတိတိမရှိသို့တော့ကြာနာကြီးရုံနဲ့အတန်ရောက်တဲ့အခါမှာကြာတိတိလေးကခဏပေါ်ခဏပြည့်တဲ့တရားလေးပဲဘယ်ငါဟုတ်မှာတော့အမြဲတမ်းမမြဲတဲ့တရားပဲလို့သိအမှတ်တည်းကြာတိတိအနေစာလို့ရှုဒီချိန်မှာတည်းမနေညာကရှင်းပါကတော့သစ္စာလေးပါဝင်ပြီးတော့ဟောယောဂီတို့ရဲ့သောတာပန်ဒီတယ်ဗာတိတော့ခြေစမ်းယောဂီတို့အတန်ကိုကြားတာချင်းတော့မတူဘူးလားတူတယ်အဲ့ဒါပထမအမျိုးသမီးကတော့အဲ့ဒီတတ်တာရောအတန်ကိုဟောအပေရိခာဖြစ်အသုံးချသွားတယ်အပေချသွားရတယ်ဟောဒုတိယအမျိုးသမီးကခြေစမ်းအတန်အတူတူပဲသူကဒီအတန်ကိုဟောနိဗ္ဗာန်ရိခာဖြစ်အသုံးချသွားတယ်ဟိုယောဂီတို့အသုံးချနေသင်ပြနေပြီနော်ဒါကြောင့်အခုဒီနေ့ဒီနေ့ဘာကြောက်စရာမလိုပါဘူးကြည်ပါတီးဘူးလေကြည်ရတယ်အတန်နဲ့ကြားနားထောင်ပါကိစ္စမရှိကိုဒီသိရှင်ဘယ်တော့မှမလောင်တော့ပါဘူးเนาะဘယ်လိုမလောင်တော့ပါဘူးဒါကြောင့်ဦးစင်ကအမြဲတမ်းပြောတယ်တရားအသည့်မရှိရင်လို့เนาะတရားအသည့်မရှိလို့ရှင်တော်တဲ့မှာတယောက်တည်းနေတော့လဲပဲလူတစ်ထောင်နဲ့နေရတယ်လို့ပါပဲကိလေသာအမြဲတမ်းဖြစ်နေတာလူတန်ကြားမှာကိလေသာလို့မထင်နဲ့ငှက်တန်ကြားလဲကိလေသာပဲနှစ်သက်သွားရင်တဲကြီးတာကြီးမှာကိလေသာဖြစ်တာမထင်နဲ့တဲချောင်းလေးဆိုလဲကိလေသာပဲဒါကြောင့်တရားအသိနဲ့မနေဝိပဿနာမရှိရင်တော့တောထဲမှာတယောက်တည်းနေလဲပဲကိလေသာပလပွေပါပဲဘယ်တော့မှစိတ်ချမ်းသာပါဘူးအေးဝိပဿနာတရားအသိရှိပြီဆိုရင်လူတစ်ထောင်နဲ့နေပါသေးတယောက်တည်းနေရတယ်လို့ပဲချမ်းသာပါတယ်ဗျာတွေ့ရတဲ့မြတ်အောင်၆ပါးကိုဓမ္မအပြင်အသုံးချတတ်ပါတယ်ဒါကြောင့်ဦးဇင်းတို့အားရှိကြတခုပြောပြရလို့ရှိရင်အခုတချို့လည်းကြာဝေးတာပါဦးဇင်းတို့မန္တလေးတိုင်းတရားဝမြို့နယ်တဲကနော်မြေငူရွာမှာတဲတော်ကြောင့်ဆရာတော်တဲ့ယူယူရွာចောင်းထိုင်ရွာចောင်းဆရာတော်တပါပဲတိုးလုံးထက်ပေါ့သူရွာသူနေတာရေးနိုင်ရီလိုက်လုပ်ပေးနေတာပဲအောင်းဆရာကောင်ရဲ့ယောဂီတွေသူတရားကျင့်တာဘယ်သူမှမသိရဘူးဟောတာတော့သုဒ္ဓဝိပဿနာကျင့်စဉ်လို့ခေါ်ပါတယ်သုဒ္ဓဝိပဿနာကျင့်စဉ်ဟာယောဂီတွေမပင်မန်းဘူးနော်ကိုတရားလို့တာသူများကိုသိကြမလို့အခုဦးစင်အဲ့ဟာရေးပြီးပြီလေတင်ညာသိနေပညာသိဆိုတာဟာအဲ့ဒီသုဒ္ဓဝိပဿနာကျင့်ပြီးဖြစ်ပါတယ်ဟိုယောဂီတွေကံကောင်းပါတယ်ပြီးသွားပါပြီနော်ဒီနေ့ထက်မှထွက်လိမ့်မယ်အဲ့တော့ဆရာတို့ကျင့်တော့ဆရာတို့ရွာသူရွာသားတွေကမသိဘူးရိုးရိုးပဲအကြောင်းထိုင်ဘုံကြီးတပါးပဲတာမာလောက်ပဲထင်တယ်ဒီလိုပဲနေကြပေါ့ဒါဆရာတို့ကြီးပြန်တော်မူသွားတော့မိသေချုံမှာတက်တော်တွေကြာမှာရဟန္တာမှန်သိကြတယ်ဒါကြောင့်ဦးစင်ပြောပြပြပါပြီအောင်၆ပါးဆိုတာဟာတရားမသိတဲ့ပုဂ္ဂိုလ်လည်းခံစားနေတာပဲတရားသိတဲ့ပုဂ္ဂိုလ်လည်းခံစားနေတာပဲယောဂီတို့ကြီးခံစားတာချင်းသူတော်လည်းသိတာချင်းညာတူသေးရဲ့လားမတူ
ပါဘူး
မတူတော့ယောဂီတို့ကြီးမတူတော့ဒါကြောင့်ယောဂီတို့ကဒါခံစားပါဒါရှောင်လို့မရဘူးလေရှောင်လို့မရဘူးပါဇက်ရှိတယ်ခန္ဓာရှိတယ်စားမှာပဲသို့တော့အဲ့ဒီစားတဲ့အချိန်မှာလောဘမောဟလိုတာလောဘမောဟပြည့်စုံပါပြီဒါပါပဲနော်ဒါဆိုယောဂီတို့ဒါကဒါ death ship ပါကိုဖွဲ့ပြလိုက်ခြင်းဖြစ်တယ်အဲ့ death ship ပါပြီးယောဂီတို့ဆက်သွားမှာကခန္ဓာ၅ပါးဘာ၅ပ
ါ
းခန္ဓာ၅ပါးနည်းနည်းတချို့မရတဲ့ပုဂ္ဂိုလ်လည်းကြည်ထားပေါ့ရတဲ့ပုဂ္ဂိုလ်လိုက်ဆိုလိုက်ပါကြည်ပြီးတော့ဆိုမရတဲ့ပုဂ္ဂိုလ်ကယူပတ်ခန္ဓာဝေဒနာခန္ဓာဝ
ိ
ညာဉ်ခန္ဓာပင်ရခန္ဓာပင
်ရခ
န္ဓာသင်္ခါရခန္ဓာသင်္
ခါရခ
န္ဓာဝိညာဉ်ခန္ဓာဝိည
ာဉ်ခန္ဓာ
ရူပခန္ဓာ
ရူပခန္ဓာ
ဝေဒနေခန္ဓာ
ဝေဒန
ေခန္ဓာတိဉ္ဇခန္ဓာတိဉ္ဇ
ခန္ဓ
ာသင်္ခါရခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာ
ဝိညာဉ်ခန္ဓာ
ဆိုလိုက်သုံးခါဘယ်နှပါလဲတို့တို့တိတ်အရေးကြီးတဲ့ပန်းရောက်လာပါပြီအဲ့ဒီခန္ဓာ၅ပါးအသေးစိတ်ရှင်လေးလည်းပဲဆက်လက်ပြီးတော့ဟောပြမှာဖြစ်ပါတယ်အဲ့တော့ခန္ဓာခန္ဓာနဲ့ပြောကြတယ်အဲ့ဒီခန္ဓာတပါးစီအဓိပ္ပာယ်ပြောပြီအဲ့ဒီခန္ဓာတရားအဓိပ္ပာယ်စပြောအောင်ဘာလို့ခန္ဓာခေါ်တာလဲခန္ဓာရဲ့အဓိပ္ပာယ်ကဘာလဲဒီကနေစရအောင်အဲ့တော့ခန္ဓာရဲ့အဓိပ္ပာယ်ကအစုအပေါင်းနဲ့ဟောပေါ်သွားပြီခန္ဓာတရားဘာဟောလဲအစုပေါင်းဟာခန္ဓာတရားရဲ့အနေအထားပဲဒါဆိုရင်ဘာတွေစုပေါင်းတယ်လဲဟောပြထက်အမေရထက်လာပြန်တယ်အဲ့တော့စုပေါင်းထားဘောကိုအနတ္တလက္ခဏာတုံးမှာဘုရားကဟောပါတယ်ပထမဆုံးယူဘခန္ဓာပြောအောင်ယုတ်၁၁မျိုးကိုစုပေါင်းထားတယ်ဟိုယောဂီတို့တကယ်ယုတ်တဲ့၂၈ပါးမဟုတ်ပါဘူးအမျိုးအစားပေါ့ယုတ်အမျိုးအစား၁၁မျိုးကိုစုပေါင်းထားတယ်ဘာတွေလဲတဲ့ပိစုတ်ပံယုတ်တဲ့အတိတ်ယုတ်တဲ့အနာဂတ်ယုတ်တဲ့နောက်ဣဇ္ဇတံဝဗေဒံဝဆိုတာဣဇ္ဇတကအတွင်းယုတ်တဲ့။နောက်ဗေဒကအပြင်းယုတ်တဲ့။နောက်ဩလာတိကကကြံတန်းသောယုတ်တဲ့။သူဟုမကနူးညံ့သောယုတ်တဲ့။ဟိနကယုတ်ညံ့သောယုတ်တဲ့။ဒါအာဟုတို့ကြောင့်ဖြစ်တဲ့ယုတ်တွေပေါ့ဗျာ။အဘေဘုံသားယုတ်တွေနောက်လောဘဒေါသဖြစ်တဲ့ကဖြစ်တဲ့ယုတ်တွေဟာဒါဟိနယုတ်ညံ့တဲ့ယုတ်ပေါ့။ပဏိတယုတ်တဲ့မြင့်မြတ်တဲ့ယုတ်။ဒါကလူဘုံနဲ့ဘုံကယုတ်တွေဒါမြင့်မြတ်တဲ့ယုတ်တော့မဟုတ်ကုသိုလ်ဖြစ်ခံမှာဖြစ်တဲ့ယုတ်တွေပေါ့ဗျာကုသိုလ်စိတ်ဖြစ်တဲ့ခံမှာဖြစ်တဲ့ယုတ်များဟာဒါမြင့်မြတ်တဲ့ယုတ်ပေါ့နောက်ဒူရယုတ်အဝိမှာဖြစ်တဲ့ယုတ်နောက်တန်တိကေတဲ့အနည်းမှာဖြစ်တဲ့ယုတ်လို့အဲ့ဒီလိုယုတ်အမျိုးအစားပေါင်း၁၁မျိုးပေါင်းထားတာကိုယူဘခန္ဓာလို့မှတ်လိုက်ပါဒါဆိုဝေဒနာခန္ဓာကိုနီးမိပြီးတော့သွားပြီးတော့အဲ့ဒီတိုင်းပဲပိစုတ်ပံဝေဒနာအတိတ်ဝေဒနာအနာဂတ်ဝေဒနာအတွင်းဝေဒနာအပြင်ဝေဒနာကျန်တဲ့ဝေဒနာနုညံသောဝေဒနာယုတ်ညံသောဝေဒနာမြင့်မြတ်သောဝေဒနာအဝေးဝေဒနာအနည်းဝေဒနာလို့အဲ့လိုဝေဒနာ၁၁မျိုးပေါင်းထားတာကိုဝေဒနာခန္ဓာလို့ခေါ်ပါတယ်။ကျန်တဲ့တင်ညာခန္ဓာလဲတင်ညာ၁၁မျိုးပေါင်းထားတာကိုတင်ညာခန္ဓာသင်္ခါရခေါ်တဲ့စေဒနာ၁၁မျိုးပေါင်းထားတာကိုသင်္ခါရခန္ဓာ။နောက်သိစိတ်ဝิญဉ်၁၁မျိုးပေါင်းထားတာကိုဝิญဉ်နဲ့ခန္ဓာလို့ဒါအကျဉ်းသားအပြင်သိထားလိုက်ပါ။အဲ့ဒီမှာယူဘခန္ဓာဆိုလို့ရှိရင်အဲ့မှာပြထားပြီစာအုပ်လေးလေးကြည့်ပါယောဂီတို့တရားဆိုတာမှတ်မိအောင်နားမလဲတရားရပါဒါကြောင့်ယောဂီတို့မှတ်ညာအထောက်ကိုဖြစ်အောင်စာအုပ်ကလေးများကိုဝေထားတာပါအဲ့တော့ယူဘခန္ဓာသည်တဲ့ဖောက်ပြန်သောသဘောတရားယူဘခန္ဓာကပါပါလိမ့
်
ဖောက်ပြန်တဲ့သဘောတရားပါအရင်တော့ခန္ဓာကိုပူလိုက်အေးလိုက်ဖြားလိုက်နားလိုက်ဖြစ်လို့ရှိရင်အငါဖောက်ပြန်တယ်သူဖောက်ပြန်တယ်ယောက်ျားဖောက်ပြန်တယ်မိန်းမဖောက်တယ်လို့အယူတွေမှားခဲ့တယ်အခုတော့သိပါပြီတဲ့ဖောက်ပြန်ပြောင်းလဲတာမှန်သမျှဟာရူပခန္ဓာရဲ့အလုံးဖောက်ပြန်ပြောင်းလဲတာဘယ်သူ့အလုပ်တို့တို့ကြီးများအဲ့လောက်ဒီအင်မတန်ကျေးဇူးကြည်ပါပဲနော်ဒီကျန်တဲ့ယုံမနဲ့ပြန်မဆက်ကြတာပေါ့အဲ့ဒီခန္ဓာ၅ပါးကို၅ထင်လို့ဒုက္ခရောက်ပုံလေး၅မထင်လို့ဒုက္ခမှလွတ်ပုံလေးပေါ့နော်၅ထင်လို့ရှိရင်မဲ့ပြီးတော့ငိုပြီးတော့တရားပုံလေး၅မဟုတ်သိတာနဲ့ပြုံးပြီးတော့တရားပုံလက်တွေ့တာရကတွေမနဲ့ပြန်ဆက်လက်ပြီးတော့အရေးကြီးညာကြအောင်စို့အဲ့ရင်ယောဂီများသည်ကျုံဆုံးလာတဲ့အောင်၆ပါးကိုအဘယိကပြည့်အသုံးမချဘဲနဲ့အစဉ်ဆိုအစဉ်ယုတ်အတန်ဆိုအတန်ယုတ်အနတ်ဆိုအနတ်ယုတ်အရတောအစအရတာယုတ်အတွေ့အထိဆိုအတွေ့အထိယုတ်ဆိုပြီးတော့ပရမသဘောတရားဆိုင်အောင်သိပြီးတော့အောင်၆ပါးကိုနိဗ္ဗာန်ရိက္ခာဖြစ်အသုံးချနိုင်တဲ့ပုဂ္ဂိုလ်များမဟုတ်ချမသူဖြစ်ကြပါစေကုန်သတည
်
းယောဂီများအလုံးကြီးတွေကစပြီးတော့ဘေးရန်ကြောင်းကြဆင်းရဲခြင်း၍ကိုယ်စိတ်နှစ်ဖြာချမ်းသာကြပါစေ။ကောင်းကျိုးလိုရာဆန္ဒပြည့်ဝကြပါစေ။